Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ5ရက်ပုတ်ထူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 1925.32 ပထမနိုင်ဝက်မှာ line lap meter 190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါတမန်တော်ထရမ်ကအမေရိကန်စီးပွားရေးတိတ်ကိုတိုးတက်လာနေတယ်လို့ပြောပေမဲ့ဒီမိုကရက်တွေကတော့ဒါကိုသဘောမတူပါဘူးရိုဟင်ဂျာတွေပေါ်ကျူးလွန်နေတယ်ဆိုတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးမဲ့ ICC အဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေပါတယ် ICJ ကချမှတ်ထားတဲ့ကြားကာလလူဆောင်ရမတွေကိုလိုက်နာဖို့ဥရောပသမဂ္ဂကမြန်မာနိုင်ငံကိုတိုက်တွန်းပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတဲ့သတင်းတွေကိုလည်းပြပြပါမယ်ခင်ဗျာ
အခုညပိုင်းစက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကြောက်ဖြူဒုက္ခသည်စခန်းကရိုဟင်ဂျာတွေနေရာချထားရေးဒေသခံတွေရဲ့သဘောထားရိုဟင်ဂျာတွေကမူလနေရာကိုတောင်းဆိုမှုတွေမှာအစိုးရကရောဘယ်လိုစီစဉ်ပေးမှာပါလဲ
။စကားတွေကကျွန်တော်တို့ယာထားတော့ဒီလက်ရှိနေရာရဲ့ဒီရှိပဲနှစ်ခါလုံးတော့ထပ်ဝေးမှာပါ
ကြောက်ဖြူမျိုးနဲ့အုတ်ချုပ်ရည်မှုရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါ။တခါတရုတ်မြန်မာနယ်စပ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိအောင်ထိန်းချုပ်မှုကြိုတင်ကာကွယ်မှုတွေနဲ့ပညာပေးလုပ်ငန်းတွေလုပ်နေတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောပါတယ်။ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်ကြမဲ့မြန်မာအလုပ်သမားတွေအနေနဲ့တရားဝင်ဖွင့်ထားတဲ့ဂိတ်တွေကသာအဝင်ထွက်လုပ်ကြဖို့သတိပေးချက်နဲ့တူအမေရိကန်ကမြန်မာအပါအဝင်အာဖရိကတိုက်ထက်ကနိုင်ငံတွေကိုပါပြည်ဝင်ခွင့်ကန့်သတ်ပိတ်ပင်မှုအကြောင်းပြချက်ဟာဘလောက်ထိခိုင်မာသလဲဆိုတာတွေကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံဟာရိုးရိုးကြဆင်းနေပြီဆိုတဲ့အထွေခံစားချက်ကိုသူဆွေးရတဲ့တန်3နှစ်အတွင်းပျောက်သွားအောင်လုပ်နိုင်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါ့အပြင်အမေရိကန်ရဲ့အနာဂတ်ပန်းနိုင်ကိုမှေးမှိန်သေးသင့်စေတာမျိုးကိုလည်းလက်မခံဘူးလို့ပြောပါတယ်။သူရဲ့သမ္မတတက်တန်အတွင်း3ချိန်မြောက်ဖြစ်အင်္ဂါနေ့ဝါရှင်တန်ဒီစီဆန်တော်ချိန်ညဘက်ကကွန်ဂရက်လွှတ်တော်မှာပြောတဲ့နိုင်ငံတော်ခြေပြမင်ခွန်းနဲ့မှာသမ္မတထရမ့်ကအဲ့လိုပြောသွားတာပါ။သမ္မတအပေါ်တရားစွဲဆိုထားတာကို Republican Party ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်မဲ့ချက်မတိုင်ခင်တည့်ရက်မှာပဲအထက်အောက်လွှတ်တော်နှစ်ပေါင်းကွန်ဂရက်လွှတ်တော်မှာသမ္မတထရမ့်နိုင်ငံတော်ခြေပြမင်ခွန်းပြောတာပါ။ဒါအပြင်2020ပြည့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအပြိုင်ဆိုင်လုပ်နေကြတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါလေ။တနအိုက်ကွန်ဒီဘာကြတဲ့မင်ခွန်းနဲ့မှာအများဖြင့်ပြောသွားတာကတော့သူ့သမ္မတတက်တန်းတွင်အမေရိကန်စီးပွားရေးဘယ်လောက်တောင်တိုးတက်ကောင်းမွန်လာနေပြီဆိုတဲ့အကြောင်းပါပဲ။ကုန်သွယ်ရေးအငြင်းပွားမှုဆိုင်ရာဆွေးနွေးပွဲတွေမှာအောင်မြင်မှုတွေရခဲ့တာစစ်ဖက်အင်အားကိုပြန်ပြီးတိုးချဲ့တည်ဆောက်တာအာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတွေနဲ့တခြားလူနည်းစုတွေကြားမှာအလုပ်လက်မဲ့နှုံလျော့သွားတာစတဲ့အချက်တွေကိုသမ္မတကထောက်ပြပြောဆိုသွားပါလေ။ကျွန်တော်တို့ဟာတိတ်မကြခင်ကာလာတို့ကတွေးကြည့်လို့တော့မရတဲ့နှုံနဲ့ရှေ့ဆက်တိုးတက်နေပြီးဘယ်တော့မှနောက်ပြန်လှည့်တော့မှမဟုတ်ဘူးလို့သမ္မတထရမ့်ကပြောပါတယ်
။အမေရိကန်စီးပွားရေးကောင်းမွန်ကြောင်းအဓိကပြောထားတဲ့အမေရိကန်သမ္မတရဲ့နိုင်ငံတော်အခြေပြမင်ခွန်းအပေါ်ဒီမိုကရက်တစ်ပါတီဘက်ကတုံ့ပြန်ရမှဝင်ငွေမညီမျှမှုတွေနဲ့ကျန်းမာရေးအာမခံပေးနိုင်ဖို့စူးစမ်းနေကြရတဲ့အခြေအနေတွေကိုမီးမောင်းထိုးပြခဲ့ပါတယ်။အခြေအနေအားလုံးကောင်းမွန်နေတယ်လို့သမ္မတကသုံးသပ်ပြသွားပြီးမယ်။အမေရိကန်အလုပ်သမားတွေထိခိုက်နှိမ့်နာမှုတွေရှိနေတယ်လို့မစ်ရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးGretchen Whit မှာကဒီမိုကရက်တစ်ပါတီအတွက်တုံ့ပြန်မင်ခွန်းနဲ့မှပြောကြားခဲ့ပါတယ်။သမ္မတရဲ့မင်ခွန်းနဲ့မှအစုရှယ်ယာဈေးတွေတက်နေတာနဲ့အလုံးလက်မဲ့နှုံစံချိန်တင်အောင်ကျဆင်းနေတာတွေကိုကြီးမားတဲ့စီးပွားရေးအောင်မြင်မှုလို့ပြောသွားပါတယ်။အဲ့ဒီအကျိုးတွေကိုအမေရိကန်တွေမျက်မျက်တတမခံစားရဘူးလို့သူကတုံ့ပြန်ပါတယ်။အမှုဆောင်အရာရှိကြီးတွေရဲ့အင်မတန်များတဲ့လစာနဲ့လစာမတိုးတဲ့အလုပ်သမားအများပြားရဲ့အခြေအနေကိုလည်းနှိုင်းယှဉ်ပြခဲ့ပါတယ်။အစုရှယ်ယာဈေးတွေဘလောက်ပဲတက်နေနေလောက်ကုန်ချင်းဝင်ငွေမလောက်တော့တဲ့အမေရိကန်သန်းနဲ့ချီရှိနေတယ်ဆိုတာကိုလည်းထောက်ပြပါရတယ်။စီးပွားရေးခိုင်မာနေတယ်လို့သမ္မတကပြောထားတဲ့အတွက်ဘယ်သူတွေအတွက်ခိုင်မာနေတာလဲလို့အုပ်ချုပ်ရေးမှူးဝက်မာကမေးခွန်းထုတ်ပါရတယ်။ကျန်းမာရေးအာမခံပေးနိုင်ဖို့စူးစမ်းနေကြရတဲ့မိသားစုတွေရှိနေတယ်ဆိုတာကိုလည်းသူ့မိသားစုနဲ့ဥပမာပေးပြောသွားခဲ့ပါရတယ်။အနေအဆုံးလောက်ခတ်တတ်မှတ်ရေးအပါအဝင်လစာဒန်းတူရရှိရေးဥပဒေကြမ်းကိုဒီမိုကရက်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှအတည်ပြုထားပေမဲ့ရီပပ်လီကန်တွေလွှမ်းမိုးတဲ့အထက်လွှတ်တော်မှအတည်မပြုသေးတာကိုလည်းဒီမိုကရက်တစ်ပါတီဘက်ကတုံ့ပြန်မင်ခွန်းနဲ့မှမစ်ရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူး Gretchen Whitmer ကထည့်သွင်းပြောသွားခဲ့ပါတယ်
။သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံတော်အခြေပြမင်ခွန်းနဲ့မှအာဖဂန်နစ္စတန်ကတာလီဘန်အဖွဲ့နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုထောက်ခံပြောဆိုသွားပါတယ်။အမေရိကန်တပ်ဖွဲ့တွေကိုပြန်ခေါ်ဖို့အတွက်အမေရိကန်ရဲ့အရှိကြာဆုံးစစ်ပွဲကိုအဆုံးသတ်ဖို့သူ့အစိုးရကလှုပ်ဆောင်နေတယ်လို့သမ္မတထရမ့်ကဆိုပါတယ်။သမ္မတထရမ့်ရဲ့အဲ့ဒီပြောဆိုချက်ပေါ်တာလီဘန်အဖွဲ့ကညာရင်းချင်းမှာပဲတုံ့ပြန်ပြောဆိုပါတယ်။ဆက်ရှိနှစ်ကြာစစ်ပွဲအဆုံးသတ်ရေးအထောက်အကူဖြစ်စေဖို့အတွက်အမေရိကန်ကောင်ဆောင်စီကအပြောနဲ့မဟုတ်ပဲလက်တွေ့လုပ်ရပြဖို့လိုတယ်လို့တာလီဘန်တွေကပြောပါတယ်။အာဖဂန်နစ္စတန်မှာလွတ်ထားတဲ့အမေရိကန်တပ်ဖွဲ့တွေကြီးမားတဲ့တိုးတက်မှုရအောင်လှုပ်ဆောင်ထားတယ်လို့သမ္မတထရမ့်ကကြေကြေပြောဆိုပြီး ငင်းချမ်းရေးဆွေးနွေးပွဲတွေဆက်လုပ်နေတယ်လို့လည်းပြောပါတယ်။အမေရိကန်နဲ့တာလီဘန်တွေကြားကာတာနိုင်ငံမှာငင်းချမ်းရေးဆွေးနွေးနေတာလာတော့ကြပါပြီ။ဒါမှမဟုတ်ထရမ့်ပြောဆိုချက်ပေါ်တုံ့ပြန်ပြောဆိုမှု VOE ကမိတဲ့အခါတာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကအာဖဂန်စစ်ပွဲကိုဘယ်သူကမှစိတ်မဝင်စားတော့ဘူးလို့ပြောပါတယ်။အမေရိကန်အနေနဲ့ဒီစစ်ပွဲကိုညှိနှိုင်းချုပ်ပြီးအာဖဂန်နစ္စတန်ကိုအမေရိကန်ကသိမ်းပိုက်ထားတာအဆုံးသတ်လိုက်ပြီးတော့အာဖဂန်တွေအနေနဲ့သူတို့အနာဂတ်ကိုသူတို့ကိုယ်တိုင်လွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်ပေးစေချင်တယ်လို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကပြောပါတယ်
။အမေရိကန်ပြည်ထောင်စုမှာတနင်္လာနေ့ကကျင်းပတဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲမှာလောလောဆယ်သိရတဲ့ရလဒ်တွေအရအင်ဒီယားနာပြည်နယ် South Bend မြို့တော်ဝန်ဟောင်းပီတ်ဘူဒက်ချစ်က Vermont ပြည်နယ်အထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်ထက်နှာတပြားအသာနဲ့ရှေ့ပြေးနေပါတယ်။ဒီနယ်ထဲမှာရှိတဲ့မဲဆန္ဒနယ်တွေရဲ့87ရာခိုင်နှုန်းမဲရလတ်တွေအရဘူဒက်ချစ်ကမဲ 26.8 ရာခိုင်နှုန်းနဲ့ဆန်ဒါစ်က 25.2 ရာခိုင်နှုန်းရထားပါတယ်။သူတို့နောက်မှာမန်ဆက်ချူးဆက်ပြည်နယ်အထက်လွှတ်တော်အမတ်အလီဇဘက်ဝါရန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့မင်နီဆိုတာပြည်နယ်အထက်လွှတ်တော်အမတ်အေမီဂလိုဘယ်ချာတို့လိုက်နေပါတယ်။ချန်တဲ့ကိုယ်စားလှယ်လောင်း6ယောက်ကတော့အတော်လေးနောက်ကျန်ရစ်ပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ကိုနိုင်အောင်ရှင်းပြနိုင်မဲ့သမ္မတလောင်းအဖြစ်ဒီမိုကရက်တစ်ပါတီတွင်ဘသူကိုရွေးချယ်မယ်ဆိုတာအခုကနဦးရလတ်တွေကိုကြီးကြီးအဖြစ်အတော်လေးသဘောထားကွဲပြားနေတာမြင်ရပါတယ်။လောလောဆယ်မဲအများဆုံးရထားတဲ့အသက်38နှစ်အရွယ်ပီဘူဒက်ချစ်ဟာအလယ်အလတ်သဘောထားရှိပြီးလိန်တူချစ်သူအဖြစ်တရားဝင်အသိပေးထားသူဖြစ်ပါတယ်။အသက်88နှစ်အရွယ်ဘာဒီဆန်ဒါစ်ကတော့ဒီမိုကရက်တစ်ဆိုရှယ်လစ်ဝါဒီဖြစ်ပြီးတော့လူတိုင်းအတွက်အခက်မဲ့ကျန်းမာရေးစောင့်ရှောက်မှုပေးမယ်လို့ပြောကြားထားပါတယ်။သူတို့နှစ်ယောက်လုံးကကဘာကြီးပူနွေးလာမှုကိုတိုက်ဖျက်မဲ့ Green New Deal ဥပဒေကြမ်းကိုထောက်ခံကြသလိုတရားမဝင်နိုင်ငံပြောင်းလာသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်သတ်မှတ်တာကိုလည်းမလိုလားပါဘူး။အီရန်နျူကလ িয়ার အရေးဆိုင်ရာအရင်ကြားရှိထားတဲ့သဘောတူညီချက်ကိုပြန်လည်အသက်သွင်းလိုတဲ့အပြင်အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်ခေါ်မယ်လို့လည်းပြောကြားထားကြပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီကနေ့ဗိုလ်ဒူးညဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တဲ့ဆိုတော့လူသားစုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဆိုင်ရာဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ရှေ့နေကြုံရုံကအဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေပါပြီ။မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာထောင်ပေါင်းများစွာဘာတွေကြုံတွေ့ဖြစ်ဖြစ်ခဲ့တယ်ဆိုတာအမှန်တိုင်းသိရဖို့ရည်ရွယ်ချက်နဲ့စုံစမ်းစစ်ဆေးရေးမှုတွေဟာဒုက္ခသည်စခန်းတွေကိုသွားပြီးအထောက်အထားတွေစုဆောင်မယ်လို့ ICC ရှေ့နေကြုံရုံးပြောခွင့်ရသူကပြောပါတယ်
။ It is going to be an independent, impartial, objective,and fair process
အမှန်တရားကိုဆန်းစစ်ဖို့ဒါမှမဟုတ်တကယ်တမ်းဘာဖြစ်ခဲ့တယ်ဆိုတဲ့အမှန်တရားကိုဖော်ထုတ်ဖို့ရည်ရွယ်ချက်နဲ့လွတ်လပ်ပြီးဗမလိုက်တဲ့ဓမ္မတိထံကြပြီးညှတာတဲ့လုပ်ငန်းစဉ်နဲ့လှုပ်ဆောင်သွားမှာပါရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တရားဥပဒေနဲ့အညီဖော်ထုတ်ဖို့ဆိုတဲ့အမြင်နဲ့လှုပ်ဆောင်မှာဖြစ်ပါတယ်လို့ ICC ရှေ့နေကြုံရုံးပြောခွင့်ရဖာကီဆိုမုချိုချိုကိုကပြောသွားတာပါဒီစုံစမ်းစစ်ဆေးမှုမှာမြန်မာနိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်ဖို့လေအင်္ဂါနေ့ကတကားမျိုးတော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောခွင့်ရမုချိုချိုကိုကတိုက်တွန်းပါတယ်လူငယ်လူခေါ်ဆိုတော့ကိုလက်မခံတယ်လို့ ICC အဖွဲ့ဝင်နိုင်ငံတခုလည်းမဟုတ်တဲ့မြန်မာအစိုးရကတော့ ICC အနေနဲ့မြန်မာနိုင်ငံပေါ်စုံစမ်းစစ်ဆေးပိုင်ခွင့်မရှိဘူးလို့ပြောထားတယ်လို့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောထားပါတယ်။ ICC စုံစမ်းစစ်ဆေးရေးအဖွဲ့ဟာကြာသပတေးနေ့မှာဘင်္ဂလားဒေ့ရှ်ကနေတဟိတ်ကိုပြန်သွားမှာဖြစ်ပြီးဖက်ဆူချက်တွေနဲ့တခြားထောက်ထားတွေကိုရယူဖို့အတွက်အစီအစဉ်တွေကိုသုံးသပ်ကြမယ်လို့ပြောခွင့်ရမိုးချူချူကVOA ကိုပြောပါတယ်။ဒါ့အပြင်ဒီစုံစမ်းစစ်ဆေးမှုဟာအချိန်ယူရလိမ့်မယ်လို့လည်းပြောပါတယ်။
ICJ နိုင်ငံတကာတရားရုံးကမြန်မာနိုင်ငံအတွက်ချမှတ်ထားတဲ့ကြားဖြတ်အစီအမံတွေကိုလိုက်နာဖို့ EU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကပြုလုပ်ခဲ့တဲ့မြန်မာအရေးတကပိတ်ဆွေးနွေးပွဲအပြီးမှာ EU ကိုယ်စားလှယ် Estonia သက်အမတ်ကြီး Sven Jagerson ကတိုက်တွန်းခဲ့တာဖြစ်ပါတယ်
။ We urge Myanmar to comply with the provisional measures indicated by the ICJ which we recall are compulsory under
ICJ တရားရုံးကချမှတ်တဲ့အစီအမံတွေအတိုင်းမြန်မာကလိုက်နာဆောင်ရွက်ဖို့ EU ကတိုက်တွန်းပါတယ်။ဒီအစီအမံတွေဟာနိုင်ငံတကာဥပဒေအရမဖြစ်မနေလိုက်နာဖို့လိုရဲဆိုတာထပ်ပြီးတော့ပြောလိုပါတယ်။ လူအခွင့်အရေးချိုးဖောက်ခဲ့သူတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်ဖို့လက်ခံနိုင်လောက်တဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်ပါတယ်။ရခိုင်ပြည်နယ်အပြင်ကချင်နဲ့ရှမ်းပြည်နယ်တွေမှာပဋိပက္ခတွေဖြစ်နေရတဲ့အခြေခံပြဿနာကိုမြန်မာအနေနဲ့ဖြေရှင်းရမယ်လို့ EU ကိုစားကုလသမဂ္ဂဆိုင်ရာအက်စတိုးနီးယားသက်အမတ်ကြီးစဖန်ယာဂစန်ကပြောသွားတာပါ။ရိုဟင်ဂျာတွေဘေးကင်းသိက္ခာရှိစွာပြန်လည်နိုင်မယ့်အခြေအနေတွေကိုမြန်မာကဖန်တီးပေးရမယ်လို့လည်းသူကပြောပါတယ်။2019ခုနှစ်နိုဝင်ဘာ6ရက်တုန်းကလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်အတိုင်းထပ်မံတောင်းဆိုသလိုကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းအကောင့်ထဲပေါ်ဖို့ EU ကထပ်မံတောင်းဆိုတယ်လို့လည်းအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ ICJ တရားရုံးမှဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်တရားစွဲထားတဲ့အမှုမစတင်ခင်ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုလုပ်ရက်တွေဆက်ပြီးမဖြစ်အောင်တားဆီးရေးကြားဖြတ်လိုက်နာဆောင်ရွက်ချက်တွေကို ICJ တရားရုံးကဇန်နဝါရီလတုန်းကချမှတ်ခဲ့တာပါအဲ့ဒီကိစ္စနဲ့ပတ်သက်လို့ Belgium, Estonia, ပြင်သစ် Germany, Britain နဲ့ American နိုင်ငံတွေရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကဆွေးနွေးခဲ့ကြတာပါရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာကတော့ ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုမှတ်သားထားတယ်လို့တုံ့ပြန်ထားပါတယ်
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံတွင်မှသေဆုံးသူ490ကျော်သွားပြီဖြစ်ပြီးတော့ကူးစက်ခံထားရသူက2000ကျော်နီးပါးရှိသွားပါပြီ။တခြားနိုင်ငံပေါင်း23နိုင်ငံမှာလည်းကူးစက်ခံထားရသူ150လောက်ရှိနေပြီးဖိလစ်ပိုင်နိုင်ငံမှာတယောက်နဲ့ထိုင်ဝမ်ကျွန်းမှာတယောက်သေဆုံးထားပါရတယ်။အခုလိုမျိုးနိုင်ငံတော်များများမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်သူတွေတိုးလာနေပေမဲ့ကမ္ဘာနေရာအနှံ့ကူးစက်ပြန့်ပွားတဲ့အခြေအနေတော့မရောက်သေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရတယ်။ဒါပေမဲ့ရောဂါကပ်ဘေးစိုက်နိုင်တဲ့စိုးရိမ်စရာအဆင့်ကိုတော့ရောက်နေတဲ့အကြောင်း WHO ရဲ့ကယောဂဘီနဲ့ကူးစက်ယောဂဆိုင်ရာ WHO ညွှန်ကြားရေးမှူးဒေါက်တာ Sylvie Bryant ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအင်္ဂါနေ့ကပြောပါတယ်
။တူရကီအရှေ့ပိုင်းတောင်ပတ်လန်တစ်ခုပေါ်နှင်းထောင်တွေပျော်ကြားခဲ့လို့အရင်နှင်းထောင်ပျော်လို့ပျောက်နေသူနှစ်ယောက်ကိုတွားခဲ့တဲ့ကယ်ဆယ်ရေးအဖွဲ့တစ်ခုလုံးနှင်းပုံအောက်ရောက်သွားခဲ့ပါတယ်။ကယ်ဆယ်ရေးအဖွဲ့တွေက12ယောက်သေဆုံးပြီး15ယောက်လောက်နှင်းပုံတွေအောက်မှာပိတ်မိနေတယ်လို့ခန့်မှန်းရကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့နှင်းထောင်ထပ်ပြိုလို့တည်ဆုံးသူနဲ့ပေါင်းရင်စုစုပေါင်းတည်ဆုံးသူဟာ18ယောက်ရှိနေပါပြီ။ Van Vienne ရဲကတောင်တွေဝန်းရံနေတဲ့ Bachelsery မြို့နားမှာရှိတဲ့အဝေးပြေးလမ်းမှာအင်္ဂါနေ့တုန်းကနှင်းထောင်ပြိုလို့9ယောက်တည်ဆုံးခဲ့တာပါ။အဲ့ဒီနှင်းထောင်ပြိုချမှုအတွက်ကယ်ဆယ်ရေးဝန်ထမ်း300လောက်သွားပြီးကူညီနေကြစဉ်ဒီကနေ့နေ့လယ်ပိုင်းကဒုတိယအကြိမ်နှင်းထောင်ထပ်ပြိုတာဖြစ်ပါရဲ့ရှင
်။ဘုရင့်နဲ့ညာဘက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကြီးညာပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နှာစင်ရပါမယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့ဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ရိုဟင်ဂျာတွေကိုဒုက္ခသည်စခန်းနဲ့နှစ်ဖာလုံလောက်အကွာမှာပြန်လည်နေရာချထားဖို့အစိုးရကစီစဉ်နေပေမဲ့ရိုဟင်ဂျာတွေကသူတို့နေထိုင်ခဲ့တဲ့မူလနေရာမှာပြန်ပြီးတော့နေနိုင်ဖို့တောင်းဆိုနေကြပါတယ်။ကြောက်ဖြူဒေသခံတွေကတော့ရိုဟင်ဂျာတွေကိုမြို့ပေါ်ရပ်ကွက်တွေမှာပြန်ပြီးတော့နေရာလာချထားပေးမှာကိုမလိုလားကြဘူးဆိုတဲ့အကြောင်း VOA သတင်းတောက်ကိုသက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်။
အစိုးရရဲ့ရှေ့ပြောင်းနေရဆုံးခါသူများပြန်လည်နေရရှာထားရင်းနဲ့ NDP စခန်းတွေပိတ်သိမ်းရမဟာဗျူဟာနဲ့ကြောက်ဖြူမြို့နယ်ကြောက်တုံးဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ရိုဟင်ဂျာတွေကိုလက်ရှိသူတို့နေထိုင်နေတဲ့ဒုက္ခသည်စခန်းနဲ့နှစ်ဖာလုံလောက်အကွာမှာနေရရှာထားမှာဖြစ်တယ်လို့ကြောက်ဖြူမြို့နယ်အုပ်ချုပ်ရေးမှူးဦးစုမကျော်ကပြောပါတယ
်။စကတဲ့ကျွန်တော်တို့ရာထားတာတော့ဒီအခုလက်ရှိနေရရဲ့ဒီအစီအစဉ်နှစ်ဖာလုံလောက်ထပ်ဝေးမှာပေါ့။နှစ်ဖာလုံလောက်အကွာမှာအဲ့နေရာတစ်ခုမှာကျွန်တော်တို့သာပြောလို့ပြောရာထားတာပေါ့။အစအဦးတို့ဂျေမီလန်အလာတွေလောက်ပြီးတော့ပြန်နေရချမ်းပေါ်လာ
အစိုးရကသူတို့ကိုလက်ရှိနေထိုင်နေတဲ့ဒုက္ခသည်စခန်းအနားမှာပြန်လည်နေရရှာထားမယ်လို့ပြောဆိုပေမဲ့ရိုဟင်ဂျာတွေဘက်ကတော့သူတို့မူလနေထိုင်ခဲ့တဲ့ကြောက်ဖြူမျိုးပေါ်ရပ်ကွက်တွေမှာပြန်လည်နေရရှာထားဖို့တောင်းဆိုနေကြတယ်လို့သူကဆက်ပြောပါတယ
်။သူတို့ကတော့ဥစားပေါ်ပြည်တော်လူ့အရေးနဲ့ဒီမှာတော့သူတို့လက်ရှိဟိုအရင်နေခဲ့တဲ့မျိုးတွေကဟိုစားတယ်မှာလဲပြန်ပြီးတော့နေရာချထားပြီးဖို့အဲ့ဒါမျိုးပြောတယ်ပြီးတော့နိုင်ငံသားကတ်ဒီနိုင်ငံသားကတ်လိုချင်ပါတယ်ဆိုတဲ့အားမျိုးပဲ
ကြောက်ဖြူဒေသခံတွေဘက်ကလည်းရိုဟင်ဂျာတွေကိုမြို့ပေါ်ရပ်ကွက်တွေမှာပြန်လည်နေရာချထားမှာကိုမလိုလောက်ကြဘူးလို့ကြောက်ဖြူမျိုးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဖိုးစံကပြောပါတယ
်သူတို့ကကြောက်တလုံးစခန်းကနေရင်နှစ်ဖာလုံးလောက်ဝေးတဲ့နေရာမှာနေရာချပေးမယ်ဆိုပြီးရင်အဲ့လိုလာပြီးဆွေးနေတယ်အဲ့ဒါကိုမြို့မိမျိုးဖအနေနဲ့ကျွန်တော်တို့အနေနဲ့လည်းကောင်းကင်စရာမရှိဘူးဒါပေမဲ့ဗန်လီတွေဖက်ကဘာတွေပြောလာလဲဆိုတော့ဒီလိုရောက်တဲ့ရောက်တခုခုမှနေရာချပေးရမယ်ဆိုပြီးအဲ့လိုတုံးဆူလာတဲ့အတွက်အဲ့ကိစ္စကြတော့ကျွန်တော်တို့ကညစ်ပယ်တယ်ခင်ဗျာဘာလို့ညစ်ပယ်ရလဲလို့ဆိုလို့ရှိရင်အခုကကျွန်တော်တို့ယူကြည်မှုတည်ဆောက်နေတဲ့အဆင်ပြေရှိသေးတယ်ကြောက်ဖြူမျိုးဟာပြည်ကြီးအရှက်နေတဲ့မျိုးဖြစ်တယ်အဲ့ဒီမှာမလိုလားအပ်တဲ့ကိစ္စတွေပေါ်လာလို့ရှိရင်အမိုက်ကစပြတ်သွားမိလို့ဆိုပြီးနောက်ရခိုင်တည်တည်လုံးအနှံ့မြန်မာနိုင်ငံအနှံ့အဲ့လိုဖြစ်တော့မှစိုးတဲ့အတွက် ကျွန်တော်တို့ကအဲ့လိုညှင်းပြရတာဖြစ်တယ်ခင်ဗျာ
လက်ရှိရှင်မှာသူတို့မူလနေထိုင်ခဲ့တဲ့နေရာတွေဟာဒီတိုင်းရှိနေပေမဲ့လည်းအဲ့ဒီနေရာမှာသူတို့ကိုပြန်လည်နေရာရှာထားရင်းနဲ့ပတ်သက်ပြီးအတိအကျမပြောနိုင်သေးဘူးလို့ကြောက်ဖြူမျိုးနဲ့အောက်လျှောက်ရင်မူဦးစုမိုးကျော်ကပြောပါတယ
်ဒီကတော့ကျွန်တော်တန်ပန်ချောင်းရက်ွက်ရဲ့အနောက်ပိုင်းရက်ွက်ရဲ့အရာရှိရက်ွက်ရဲ့မြန်မာတိုင်းရက်ွက်ရဲ့တခိုင်ပိုက်ဆိုင်ကလာပိုက်ဆိုင်တောင်ရင်ပြင်ဖြူမော်အဲ့ရွာတွေဟိုရက်ွက်တည်းရပေါ့တောင်ရင်နဲ့ပြင်ဖြူမော်ကတော့အရင်ကရွာပေါ့အခုကတော့ရက်ွက်ကိုပိုင်နေဆိုတော့လေဒီလိုပဲလေဟိုပိုင်နေမိသားစုကပိုင်ဒီမှာပိုင်ဆိုင်မှုရှိတဲ့မိသားစုလည်းရှိမှာပေါ့ပိုင်ဆိုင်မှုရှိတဲ့မိသားစုလည်းဟိုမျိုးပေါ်ရက်ွက်မှာပေါ့မျိုးပေါ်ရက်ွက်မှာမျိုးပိုင်ဆိုင်မှုရှိတဲ့သူလည်းရှိမယ်မရှိတဲ့သူလည်းရှိနိုင်မှာပေါ့အဲ့ဒါတော့လေအသေးစိတ်တော့ကျွန်တော်မသိဘူးပေါ့အရှိသူ့မျိုးပေါ်တည်းရတော့ဟိုဒီတိုင်းဥစားပေါ့သူ့တက်သူဒီတိုင်းမရှိဥပ္ပေတောင်းရပဲတော့ရမှာပေါ့သူ့ဥစားမူလပိုင်းလို့ရှိရင်တော့ဒီလိုပိုင်နေရနေနေရှိနေတော့အဲ့တော့ကျွန်တော်တို့ဒီဟိုဆက်တော့ဒါရင်အခုကတော့အခုမှစပြီးတော့ဆွေးနွေးညှိနှိုင်းကြတော့ရှိသေးတယ်ချက်ဘယ်လိုမျိုးစတိပြပြောလို့လဲရ
ကြောက်ဖြူမျိုးနဲ့ကြောက်တုံးဒုက္ခတဲ့စခန်းမှာလူဦးရေ1000ကျော်ထိရှိပြီးသူတို့တွေဟာပြီးခဲ့တဲ့2012ခုနှစ်ကလူမျိုးစုနှစ်ခုကြားဖြစ်ပေါ်ခဲ့တဲ့ဒေသတွင်းပဋိပက္ခတွေကြောင့်ကြောက်ဖြူမျိုးပေါ်ရက်ွက်တွေကအိုးအင်ဆန့်ခွာထွက်ပြေးတော်ရသူတွေဖြစ်ပြီးလက်ရှိရှင်ဒီပြည်တွင်းဒုက္ခတဲ့စခန်းတွေမှာနေထိုင်နေကြရတာလည်းဖြစ်ပါတယ်။ရခိုင်ရေးကုလသမဂ္ဂအတွင်းရေးမှူးဟောင်းကိုဖီအန်နန်အကြံပြုချက်အရမွတ်စလင်ဒုက္ခတဲ့စခန်းတွေကိုဖျက်သိမ်းပြီးသူတို့ကိုမူလနေရာမှာပြန်ထားဖို့အကြံပြုတိုက်တွန်းထားတာဖြစ်တယ်လို့မြန်မာဘက်ကလည်းဒါကိုကောင်ထေပေါ်ဆောင်ရွက်ပတ်မယ်လို့နိုင်ငံတကာကိုကတိပေးထားတာပါ။2019ခုနှစ်နောက်ပိုင်းအာဆာကျန်းဖက်ဖွဲ့ရဲ့တိုက်ခိုက်မှုဖြစ်တဲ့နောက်ပိုင်းမှာတပ်မတော်ဖက်ကနေမြေရှင်းလင်းရေးဆောင်ရွက်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်9000နီးပါးရှိပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ခေါ်ယူဖို့လက်ခံရေးစခန်းတွေဖွင့်လှစ်ထားပေမဲ့ရိုဟင်ဂျာတွေဘက်ကတော့သူတို့ကိုရိုဟင်ဂျာလို့အတိအမှပြုပေးဖို့တောင်းဆိုနေကြပါတယ်။ဒါပေမဲ့မြန်မာစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံထားတာလည်းဖြစ်ပါတယ်။
ကိုတန်နိုင်ပြပြသွားတာပါရှင်။အခုတရုတ်မြန်မာနယ်စပ်ကကိုရိုနာဗိုင်းရပ်စ်ကွယ်ထိန်းချုပ်ရေးဘက်ကိုအလှည့်ပေးပါမယ်။တရုတ်မြန်မာနယ်စပ်ဒေသကတိုင်ရင်သားလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့ဝမိုင်လာနဲ့လိုင်ဇာဒေသတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိတဲ့အကြောင်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါရတယ်။အဲ့ဒီဒေသတွေမှာအဓိကအဖြစ်နယ်မြေအတွင်းအဝင်ထွက်တွေကိုစစ်ဆေးတာ၊ရောဂါကူးစက်မှုမရှိအောင်ကြိုတင်ကာကွယ်တာနဲ့ကျန်းမာရေးပညာပေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့အကြောင်းလည်းပြောပါရတယ်။ဒီဒေသတွေရဲ့လက်ရှိကျန်းမာရေးအခြေအနေနဲ့ဆောင်ရွက်ချက်တွေကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကမေးမြန်းတင်ပြထားပါရရှင်။
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ဒေသကဝမိုင်းလာနဲ့လိုင်ဇာဒေသတွေဟာ UWSA ဝတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့နဲ့ KIA ကချင်တပ်ဖွဲ့တွေကထိန်းချုပ်ထားပြီးမြန်မာအစိုးရရဲ့အုပ်ချုပ်မှုကနေတရားကျင့်လွတ်နေတဲ့ဒေသတွေဖြစ်ပါတယ် KIA ကချင်တပ်ဖွဲ့ထိန်းချုပ်ရာလိုင်ဇာဒေသမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိကြောင်းနဲ့လက်ရှိဆောင်ရွက်နေတဲ့အခြေအနေကို KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
လုံးလုံးစီကတော့ကျွန်တော်တို့ဒီမှာ suspect case တွေကဘာမှမရှိဘူး။စင်တူယူမလက္ခဏာတွေတွေ့ရတာမရှိပါဘူး။ကျွန်တော်တို့လည်းဒီလိုထုတ်ဒီကိုတော့ရုပ်ကောင်ကဥစ္စာတော့မရှိအောင်ချူတင်ကာကွယ်တဲ့နိုင်ငံတကာစစ်မဲခဏ WHO ထုတ်ထားတဲ့ပညာပေးမှုတွေတော့ကျွန်တော်တို့လက်နေပါလေ။ဥမာ Max Tapu ကိစ္စဒီလူစုလူဝေးမလုပ်ဘူး။အဲ့ဒီလူစုလူဝေးစီမှာမတော်ဘူးဆိုတဲ့ကိုရဲတန့်ချင်းကြီးတွေကျမရဲ့ဒီပြဿနာမှာလိုက်လာဖို့သူရဲ့အကြောင်းကြေတော့ကျွန်တော်လည်းဒီမှာ TV နဲ့SM2 မှာကနေလည်းသူ့လိုဒီမှာကျွန်တော်ပြည်သူလူထုတွေပညာပေးတဲ့စီလောက်တော်ကိုပြင်ပါလား
UWSA ကဝါကြည့်သွေးစည်းညညရဲ့တမတော်ကထိန်းချုပ်ထားတဲ့ဝါဒေတာမှာကိုရိုနာဗိုင်းရပ်စ်ကူးစက်တာမရှိကြောင်း UWSA ရဲ့ပြောရေးဆိုခွင့်ရှိသူဦးညီရန်ကပြောပါတယ်ပါတီဒေတာအာဏာပိုင်တွေနဲ့ UWSA ပူးပေါင်းပြီးကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ကာကွယ်ရေးကိုအစွမ်းကုန်ဆောင်ရွက်နေကြောင်းထုတ်ပြန်ထားပါတယ်။အထူးဒေတာလေးလို့လူတီများတဲ့ NDAA အမျိုးသားဒီမိုကရေစီသွေးစည်းညင်ညွေးတက်မတော်ထိန်းချုပ်ရာမိုင်းလာဒေတာမှာလည်းကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းတွေကိုဇန်နဝါရီလ26ရက်နေ့ကစတင်ဆောင်ရွက်နေပြီးလက်ရှိအချိန်ထိကူးစက်သူနဲ့တန်လျာလူနာမရှိကြောင်းကျန်းမာရေးဌာနကတာဝန်ရှိသူတဦးကပြောပါတယ်။သူတို့ဒေတာတွင်ဥပဒေစည်းကမ်းအရအတန်နဲ့အမြီကိုအသုံးပြုခွင့်တော့မပေးပါဘူး မိုင်းလာခေါ်အထူးဒေတာလေးဟာစီလူမိုင်းလာနံပန်းစားတဲ့ဒေတာသုံးခုနဲ့ဖွဲ့စည်းထားပြီးနံပန်းဒေတာအတွင်မှာကုဆက်ယောဂကျူတင်ကာကွယ်ရေးလုပ်ငန်းအဖွဲ့ကိုနိုင်ငံရေးစီရေးနဲ့အုပ်ချုပ်ရေးတာဝန်ရှိသူတွေကရဲအကောက်ခွန်ကျန်းမာရေးစားတဲ့ဌာနတွေနဲ့ပူးပေါင်းဖွဲ့စည်းခဲ့ကြောင်းမိုင်းလာတရင်ဌာနကထုတ်ပြန်ထားပါတယ
်။အဖွဲ့နဲ့ဒီရဲရွာပြည်သူလူထုများအောင်ကုဆက်ယောဂအသိပညာပေးပို့ချတဲ့အဖွဲ့ဖြစ်ပြီးသူဒေတာအုပ်ချုပ်ရေးမှူးဦးအောင်ဆံမွန်းနေစီယုံရေးဌာနခွဲဌာနခွဲမှုဦးနောင်တို့မှတာဝန်ယူဆောင်ရွက်သွားမှာဖြစ်ကြောင်းအဖွဲ့သုံးသည်နေဆက်စစ်စေးရေးဂိတ်များဟိုတယ်တဲခုခန်းအင်္ဂါခန်းမြတ်တို့တွားရောက်စစ်စေးပြီးလူဝင်လူထွက်စစ်စေးခြင်းနဲ့တော်ရန်တရိတ်ဆန်ရောင်းဝယ်ချက်အားပိတ်ပင်သားစီသည့်လုပ်ငန်းများကိုဒုတိယအချုပ်ရေးမှူးဦးအောင်ဆွန်နေဒုတိယမဟာမှုပူထားတို့မှတာဝန်ယူဆောင်ရွက်သွားမှာဖြစ်ကြောင်းသိရပါတယ်
မိုင်းလာဒေသအတွင်းဝင်ထွက်ရာဂိတ်တွေမှာကျန်းမာရေးစစ်ဆေးတာတွေကိုဆောင်ရွက်နေပြီးခွင့်ပြုချက်မရဘဲဝင်ရောက်လာသူတွေကိုတားမြစ်ချပါတယ်။မလိုက်နာသူတွေကိုရက်30ချုံနောက်မှာဖြစ်တယ်လို့ဒဏ်ကြေးအဖြစ်တရုတ်ယူငွေ2သိန်းကနေ5သိန်းပေးဆောင်ရမှာဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။မိုင်းလာဒေသကထုတ်ပြန်တဲ့သတင်းတွေမှာတော့သူတို့ဒေသကိုကူးစက်ယောဂါကျူတင်ကာကွယ်ရေးအတွက်ကျုပ်နိုင်ငံမိုင်းဟိုင်းပြည်နယ်ကကိုယ်စားလှယ်အဖွဲ့လာရောက်ပြီးပူးပေါင်းဆောင်ရွက်နေကြောင်းလည်းဖော်ပြထားပါတယ်
။ကိုမိုးစောပြောပြခဲ့တာပါရှင်။အခုထိုင်းမြန်မာနယ်စပ်လူဝင်မှုကြီးကြပ်ရေးဆိုင်ရာသတိပေးချက်အကြောင်းပြောပြချင်ပါတယ်။ထိုင်းနိုင်ငံမှာတရားဝင်အလုပ်လာလုပ်ကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအနေနဲ့နေရပြန်တဲ့အခါမှာတရားဝင်ဖွင့်ပေးထားတဲ့နေဆက်စစ်စေးရေးဂိတ်တွေကနေပြန်ကြဖို့မြန်မာအလုပ်သမားတန်အရာရှိယုံကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်။တကယ်လို့တရားမဝင်လှေစိတ်တွေနေဆက်လမ်းတွေကနေပြန်သွားပြီးမှထိုင်းနိုင်ငံထဲကိုတရားဝင်ပြန်ဝင်လာမယ်ဆိုရင်ထိုင်းအစိုးရရဲ့နမပြက်စီရင်သွင်းတာကိုခံရနိုင်သလိုနောက်ထပ်အလုပ်လာလုပ်ဖို့လည်းအခက်အခဲတွေဖြစ်လာနိုင်တယ်လို့သတိပေးထားတာပါ။ဒီကြောင့်ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါလိမ့်ရှင်
။ထိုင်းနိုင်ငံကိုတရားဝင်မိသူမိဘဖြစ်ကြောင်း CI စာအုပ်တင်တဲ့အလုပ်လာလုပ်နေကြသူတွေအနေနဲ့နေရပြန်တဲ့အခါမှာတရားဝင်ပြန်ရဖို့မြန်မာလူသမားတန်ရာရှိရုံးကဒီကနေ့ပဲသတင်းထုတ်ပြန်သတိပေးလိုက်ပါတယ်။နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လာလုပ်သူတွေနေရပြန်ပြီးထိုင်းကိုအလုပ်လုပ်ဖို့ပြန်လာတဲ့အခါမှာနေဆက်တရားပေါ်ကစစ်ဆေးရေးဂိတ်မှာစစ်ဆေးမှဖြစ်တဲ့အတွက်ဗီဇာတုံးမပါသူတွေပြန်ဝင်လာလို့မရဘူးဆိုပြီးသတိပေးထားတာပါတကယ်လို့အဲ့ဒီပုံစံနဲ့ပြန်ဝင်လာမယ်ဆိုရင်တော့သူတို့ဟာနာမည်ပြည့်စရင်အသွင်းခံရမှာဖြစ်ပြီးထိုင်းဘက်မှာလည်းအလုပ်ပြန်လုပ်လို့မရနိုင်ဘူးဆိုပြီးပြောပါတယ်ဒီလိုနာမည်ပြည့်စရင်ဝင်သွားပြီးအလုပ်ပြန်လုပ်လို့မရတဲ့အခြေအနေကိုမြန်မာလူသမားတွေကြုံတွေ့နေရတာကြောင့်အခုလိုမျိုးသတိပေးချက်ထုတ်ပြန်ရတာလို့လည်းမြန်မာလူသမားတန်ရာရှိရုံးကအလုပ်သမားတန်ရာရှိဦးဝေလင်းမောင်ကပြောပြပါတယ်
ပြန်တော့သူတို့အောက်ကိတ်ကနေလေကိတ်လိုဒီလေကိတ်တွေပါလေဒီစောက်တွေကိုတုံးမှုနဲ့ပြန်ဆင်းရောပြန်ဆင်းတော့ဘလို့ကဒီပြီးကြတော့ဘာလို့တုံးလို့ဆိုတော့ဒီပြန်တက်လာတဲ့ရှင်ဆိုတော့ဒီ black lead တွေကပြန်ထိကုန်ဒီကလေးတွေကနောက်ပိုင်းမှာနောက်ဝင်မဲရှိတာအထွတ်မရှိဘူးအဲ့တော့အဲဒီနောက်ပိုင်းရောဒီနောက်ပိုင်းကျတော့မြန်မာလူသားတွေဆိုတော့ဒီကမှသူအောက်ကိတ်ကအသွားကြတယ်ပါကြတော့ကိုပြန်လဲဝင်လာရောအမေတို့ black lead တွေထိကုန်ရောအောက်ကိတ်ကသွားတာဆိုတော့ဒီပြန်ဝင်လို့မရဘူးဖြစ်တာ
မြန်မာနိုင်ငံသားရှေ့ပြောင်းလူသမားအများစုဟာမြန်မာနိုင်ငံကိုအလဲပတ်ဖြစ်စေနိုင်ငံကူးစာအုပ်ပြန်လုပ်ဖို့ပြန်ကြတဲ့အခါဖြစ်စေအများစုကမဲဆောက်မြောက်တွေချစ်ကြေတရားအောက်ကနေဆက်လေကိတ်ကနေပြန်နေကြတာပါဒါကြောင့်ထိုင်းနိုင်ငံထဲကိုပြန်ဝင်လာတဲ့အခါမှာထိုင်းဘက်ကလက်ရှိသတ်မှတ်ချက်တွေအရနာမည်ပြည့်စည်းရင်းဝင်သွားပြီးနောက်ထပ်ထိုင်းနိုင်ငံထဲမှာအလုပ်လုပ်ခွင့်မရှိတဲ့ပြဿနာတွေကိုကြုံနေရတယ်ဆိုပြီးဥဝေလင်းမောင်ကပြောပါတယ်
အမှုစာအုပ်ရိုက်ပြီးတော့ပြန်ဝင်လာဟုတ်အရင်စာအုပ်အဟောင်းကိုသူကဖက်ပြီးအစာအုပ်အတင်းနဲ့ပြန်ဝင်တော့စာအုပ်အဟောင်းကအထွက်တုံးကြီးတော့သူတို့မှာအဲ့မှလေးသူတို့အခက်ကလေးဖြစ်ကုန်တာပေါ့
ထိုင်းနိုင်ငံထဲမှာတရားဝင်ရောတရားမဝင်ပါနေထိုင်နေတဲ့ရှေ့ပြောင်းမြန်မာလူသားသုံးသန်းတက်မနေရှိနေသလိုအခုချိန်ထိလည်းထိုင်းနိုင်ငံထဲကိုနေဆက်နေဂိတ်တွေကနေတရားမဝင်လမ်းကြောင်းတွေကနေဆက်ပြီးဝင်ရောက်လာနေဆဲဖြစ်ပါတယ်ဒီလိုတရားမဝင်လာရောက်သူတွေနဲ့မှမားစေဖို့အတွက်နိုင်ငံကူးစာအုပ်ရှိတဲ့သူတွေအနေနဲ့နေဆက်တွေမှာတရားမဝင်တဲ့နီးနဲ့ဝင်နာထွက်တာတွေမလုပ်ကြဖို့ထိုင်းနိုင်ငံမြန်မာလူသမားတန်ရာရှိရုံးကသတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်အခုတခါတော့မြန်မာအပါအဝင်6နိုင်ငံကိုအမေရိကန်ကပြည်ဝင်ခွင့်ကတ်သတ်ပိတ်ပင်မှုအကြောင်းကိုအလှည့်ပေးချင်ပါတယ်သမ္မတဒေါ်နယ်ထရမ့်အစိုးရကနောက်ဆုံးပြည်ဝင်ခွင့်ကန့်သတ်လိုက်တဲ့6နိုင်ငံထဲမှာမြန်မာနိုင်ငံပါဝင်သလိုတခြား4နိုင်ငံကအာဖရိကတိုက်ကနိုင်ငံတွေဖြစ်ပါတယ်။ဒီလိုကန့်သတ်တာဟာ အမျိုးသားလုံခြုံရေးအတွက်တိတ်ကိုအရေးကြီးတယ်လို့အမေရိကန်အစိုးရကအကြောင်းပြပါတယ်။ဒါပေမဲ့ဒီအကြောင်းပြချက်ဘလောက်ခိုင်လုံသလဲ။ဒီလိုကန့်သက်လိုက်လို့အာဖရိကတိုက်နိုင်ငံတွေနဲ့ဆက်ဆံရေးအပေါ်ဘလို့တက်ရောက်မလဲဆိုတာကိုဝေဖန်သူတွေကမေးခွန်းထုတ်နေကြပါတယ်။ VOA အင်ဗျူရောသတင်းတောက် Pesti Widaku Swara ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင်
။နိုင်ဂျီးရီးယားနိုင်ငံဟာအာဖရိကတိုက်မှာစီးပွားရေးအရအကြီးဆုံးနိုင်ငံလည်းဖြစ်လူဦးရေထူထပ်ဆုံးနိုင်ငံလည်းဖြစ်သလိုအမေရိကန်ပြည်ထောင်စုရဲ့အကြမ်းဖက်မှုစန့်ကျင်ရေးမှာလက်တွဲပဲနိုင်ငံတစ်ခုလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းနိုင်ဂျီးရီးယားနိုင်ငံသားတွေအများအပြားအခြေချနေထိုင်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအပါအဝင်အဲရထရီးယား၊ကာဂျစ္စတန်၊တန်ဇန်နီးယား၊ဆူဒန်စတဲ့နိုင်ငံတွေနဲ့အတူသမ္မတထရန့်ဆိုရာပြည်ဝင်ကွင့်ကတ်သက်လိုက်တဲ့ထပ်တိုး6နိုင်ငံစီးမှပါဝင်ပါတယ်။သမ္မတထရန့်ကတော့
You see what's going on in the world. Our country has to be
ဘာမှဘာလို့ဖြစ်နေတယ်ဆိုတာခင်ဗျားတို့တွေးကြရလား။ကျွန်တော်တို့တိုင်းပြည်ဘေးကင်းလုံခြုံမှုလိုပါတယ်လို့အကြောင်းပြပါတယ်။နိုင်ဂျီးရီးယားနိုင်ငံရဲ့နိုင်ငံကူးလက်မှတ် passport ထုတ်ဝေမှုမှာအားနည်းချက်တွေရှိနေပြီးလုံခြုံရေးဆိုင်ရာတိုးတက်မှုမရှိသေးရွေးရွှေပြောင်းနေထိုင်ခွင့် visa immigrant visa ထုတ်ပေးမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောထားပါတယ်။နိုင်ဂျီးရီးယားနိုင်ငံဂျာယီဝင်ကြီးနဲ့အင်ကာနီကတွေ့ဆုံတဲ့အမေရိကန်နိုင်ငံဂျာယီဝင်ကြီး Mike Pompeo ကတော့သူ့အနေနဲ့ခေါင်းပြင်မျောလင့်နေလို့ပြောပါတယ
် In the proclamation of President Trump highlighted Nigeria's importance as a strategic partner in the global fight against
terrorism. တမန်တော်ရဲ့ကြေညာချက်မှာလည်းနိုင်ဂျီးရီးယားနိုင်ငံဟာအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်မဟာဗျူဟာအရရေးပါတဲ့လက်တွဲပဲနိုင်ငံဖြစ်တယ်ဆိုတာရောကျွန်တော်တို့နဲ့ဆက်ဆံရေးမှာတိုးတက်အောင်လုပ်ဖို့ကတိကိုပေးထားတဲ့နိုင်ငံဆိုတာကိုရောအလေးနဲ့ပြောထားပါတယ
်နိုင်ဂျီးရီးယားနိုင်ငံလိုပဲအဲရထရီးယားမြန်မာနဲ့ဂါဂျစ္စတန်နိုင်ငံကလူတွေလည်းအမေရိကန်ပြည်ထောင်စုအတွင်းရွှေ့ပြောင်းနေထိုင်ခွင့် visa ကန့်သက်ခံရပါတယ်ဆူဒန်နဲ့တန်ဇန်နီးယားနိုင်ငံတွေကတော့ Green Card Lottery ကန်ဆမ်းမဲမှာပါဝင်ခွင့်မရတော့ပါဘူး။နိုင်ဂျီးရီးယားနိုင်ငံဂျာယီဝင်ကြီး Geoffrey Oyema ကတော့သူ့နိုင်ငံအနေနဲ့သတင်းအချက်အလက်လုံခြုံရေးစနစ်ကောင်းအောင်လုပ်မယ်ဆိုတာကိုလည်းအခုလိုဂရီဘေးပြောဆိုပါတယ်။
We're putting in place the architecture that will now make that the information
နိုင်ငံကရဲ့ဖွဲ့မှပါဝင်နေတဲ့ဖွဲ့ဝင်နိုင်ငံတွေအားလုံးနဲ့သတင်းချက်လက်တွေချက်ချင်းဆိုသလိုဖြန့်ဝေပေးနိုင်တဲ့အပြန်အလှန်ပေးနိုင်တဲ့စနစ်တရက်ကိုကျွန်တော်တို့အခုစပြီးတော့အကောင်အထည်ဖော်နေပါတယ်။ဒီစနစ်ကိုမကြာခင်မှာပဲကျွန်တော်တို့စတင်ကျင့်သုံးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံမှာဘူဂိုဟာရန်ဂျမ်ဖက်အဖွဲ့ကြီးရဲ့တိုက်ခတ်မှုလို့လုံခြုံရေးအန္တရာယ်တွေရင်ဆိုင်နေရတဲ့ပြည်သူတွေတန်းနဲ့ချီအိုးမဲ့အိမ်မဲ့နေရဲစွန့်ခွာနေရတယ်ဆိုတော့နိုင်ငံခြားရေးဝန်ကြီးအိုယေမားကဝန်ခံပါတယ်ဒါပေမဲ့လည်းဒီအဖွဲ့ဟာအမေရိကန်ပြည်ထောင်စုကိုချင်းချောက်အန္တရာယ်ပြုနေတယ်ဆိုတော့တပ်တွေထောက်ထားတော့သိမတွေ့ရဘူးလို့ပြောပါတယ်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းဗီဇာကန့်သက်တဲ့ဥပဒေဟာခွဲခြားဆက်ဆံမှုတွေကိုဝါဒတစ်ခုအဖြစ်ဖုံးကွယ်ထားတာလို့ဝေဖန်ပါတယ် Brookings Institute ကလေးလာသုံးသပ်သူဒါနာဘာဟာကလည်းဒါကိုအခုလိုထောက်ခံပြောပါတယ
်We have here an administration that has some very strong rhetoric against migrants that are for the most part ဖြစ်ပြောင်းဝင်ရောက်လာသူတွေကိုအပြင်းထန်ဝေဖန်ထိုးနှက်နေတဲ့ဆန့်ကျင်တဲ့မူဝါဒကိုလက်ရှိဆွေးနွေးနေပြီးတော့ဆွဲကန်နေပါတယ်
။ Texas တက္ကသိုလ်အာဖရိကလေ့လာရေးဌာနကပမ္ပောက်ကတော်ယန်ဖယ်လိုရာကတော့ဗီဇာကန့်သက်တဲ့တားမြစ်ချက်တွေကြောင့်ကမ္ဘာတဝန်းအမေရိကန်ပြည်ထောင်စုရဲ့ဩဇာလွန်မှုမှုအားနဲ့သွားစေလိမ့်မယ်ဆိုပြီးဝေဖန်ပြောဆိုပါတယ
် Immigrants with education is an aspect of soft diplomacy.
ဝေမူကြီးကြပ်ရေးဆိုင်ရာမူဝါဒတွေနဲ့ပညာရေးဆိုတာတွေကမိတ်ဆွေနိုင်ငံတွေနဲ့တိုင်ကင်းတမန်ကင်းဆက်ဆံရေးအတွက်အရေးကြီးပါတယ်စစ်တပ်အခြေစိုက်စခန်းတွေတိုးပြီးချထားဖို့ထောက်လှမ်းရေးသတင်းအချက်အလက်တွေဖက်လှယ်ဖို့ဒီလိုကိစ္စမျိုးတွေမှာအသုံးဝင်ပါတယ
်အမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သက်ခံရတဲ့နိုင်ငံတွေထဲမှာအီရန်၊လီဗျာ၊မြောက်ကိုရီးယား၊စီးရီးယား၊ဗန်နီဇွဲလာ၊ဂျီမင်နဲ့ဆိုမာလီယာနိုင်ငံတွေလည်းပါဝင်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့တော့မြန်မာနိုင်ငံသားတွေပေါ်အမေရိကန်စိုးရကပြည်ဝင်ခွင့်ဗီဇာတချို့ကန့်သက်လိုက်တာကိုပြန်ရုပ်သိမ်းအောင်သတ်မှတ်ချက်တွေအတိုင်းပူပေါင်းလှုပ်ဆောင်သွားမယ်လို့အမေရိကန်နိုင်ငံဆရာမြန်မာသံတမန်ကြီးက VOE ကိုပြောပါတယ်ဒီလိုဗီဇာကန့်သက်ချက်ကြောင့်အမေရိကန်ပြည်ထောင်စုကိုလာဖို့ပြင်ဆင်နေတဲ့မြန်မာဒုက္ခသည်တွေပါဝင်မြန်မာနိုင်ငံသားတွေအတွက်လည်းနှိမ့်နာမှုတွေဖြစ်သွားစေတယ်လို့ဒုက္ခသည်ရေးဆောင်ရွက်သူတချို့နဲ့ဥပဒေရေးရာပညာရှင်တွေကသုံးသပ်ပြောဆိုပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးပြောပြသွားတာပါရှင်။ကျမတို့ VOA ကနေထုတ်လင်းပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American Than မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်။တယ်လီဖုန်းနံပါတ်ကတော့1-2923-2555ဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်လူလူနဲ့ကျမ်းမာရေးတပတ်အတွင်းအားကစားသတင်းလွှာတွေနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ5ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုညပိုင်းသတင်းပတ်စင်ကန်တာတွေမှာတော့ NLD နဲ့တိုင်းရင်းသားပြည်ထနာပြည်လက်ရေးဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပြီးလူမှုကျန်းမာရေးအစီအစဉ်မှာတော့
ရိုတာဗိုင်းရပ်စ်ဖြစ်တာဘယ်လောက်လဲဆိုတော့ကြည့်လိုက်38ရာရင်လုံးကနေ54ရာရင်လုံးရှိတယ်။တနည်းအားဖြင့်ကလေးနှစ်ယောက်မှတယောက်လောက်က
ကလေးတွေမှာဖြစ်တဲ့ one shot one ပြက်ယောဂအတွက်အခုဖေဖော်ဝါရီလကစပြီးတော့ကြိုတင်ကာကွယ်ဆေးထိုးပေးနိုင်ပြီဆိုတဲ့အကြောင်းကျန်းမာရေးပညာရှင်တွေရဲ့ရှင်းလင်းပြောကြားချက်တွေကိုနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးမှာပါရှင်။အခုအရင်ဆုံးတော့မြမအရေးသုံးသက်ချက်ကိုနားဆင်ကြရဖို့ရှိပါတယ်။မြန်မာနိုင်ငံမှာ2020ပြည့်ရွေးကောက်ပွဲနှီးကပ်လာတဲ့အချိန်လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအထောက်လာတာပါတီခေါင်းဆောင်ကတိုင်းရင်းသားလူထုတွေနဲ့တွေ့ဆုံတာတွေတွေ့လာရပါတယ်ဒီလောက်ရတွေဟာအပြောင်းလဲကိုတကယ်ဖော်ဆောင်နိုင်မဲ့အနှစ်သာရရှိတဲ့လောက်ရတွေလားဒါမှမဟုတ်ရွေးကောက်ပွဲအောင်နိုင်ရေးလှုပ်ရှားမှုတသက်ပဲလားတိဘောမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းမြမနိုင်ငံရေးသုံးသပ်သူဦးရဲထွန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးရဲထွန်းခင်ဗျာ2020ရွေးကောက်ပွဲနှီးလာတဲ့အခါမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရွေးကောက်ပွဲမှတိုင်ငင်ရပေးခဲ့တဲ့ကတိတွေကိုအကောင့်ထဲဖော်ဖို့ကြိုးစားမှုတွေတွေ့လာရပါတယ်။သီရိသာသာတွေ့လာရတာကတော့ဒါဖွဲ့စည်းပုံကိုပြင်ဖို့ကြိုးပမ်းတယ်။နောက်ပြီးတော့တခါတိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့လည်းသူတို့ဘက်ကပုံမှုပြီးတော့လှုပ်ရှားလာတယ်ဆိုတာတွေ့ရပါတယ်။ဆိုတော့ဖွဲ့စည်းပုံအရေးနဲ့ပတ်သက်တော့ကတော့ရွေးကောက်ပွဲအတွက်ခါတော်မီလုပ်ပေးခြင်းသာဖြစ်တယ်။တကယ်လက်တွေ့မှာပြင်နိုင်မဲ့အလားအလာသိမရှိဘူးလို့ဆိုတဲ့သဘောမျိုးကျွန်တော်သုံးသပ်မိပါတယ်။အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးရဲထွန်းရဲ့သဘောတော့အကြီးအကျယ်လေးပြောလိုက်ပါအောင်ခင်ဗျာကျွန်တော်တိုင်းရင်းသားရေးကိုမဆက်ခင်ပါ
မှန်ပါတယ်ဗျဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးကိုလွှတ်တော်ကနေတဆင့်ကြိုးစားလာတဲ့အခါမှာမူလယုံကြည်ထားတဲ့လမ်းကြောင်းပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုရင်ပုံအကျိုးစီးပွားတွေနဲ့ပတ်သက်တဲ့ကိစ္စတွေဥပမာအားဖြင့်လက်နက်ကိုင်ပြည်ပခတ်တွေချုပ်ငင်းဖို့ဆိုတဲ့ဟာနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေမကြေမနက်ဖြစ်နေတဲ့ဖက်ဒရယ်ပြင်ရေးပေါ့အဲ့ဒီဟာနေစမယ်ဆိုတဲ့ပုံငိုသဘောတူအဲဥစားထားချက်ပေါ့အဲ့ဒါကတော့ကျွန်တော်တို့ငញ្ញိုင်းဆွေးနွေးပွဲတွေကလည်းတဆင့်ပြင်မယ်ဆိုတော့လမ်းကြောင်းကလည်းတွေ့ဖယ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလွတ်တော်လမ်းကြောင်းကလည်းပြီးတော့ဒီထုတ်ပြန်မိတဲ့ကြောင်းလိုက်တာပေါ့နော်ဒီရုပ်ပွဲလီလာမှာကြောင်းလိုက်တဲ့သဘောပေါ့အဲ့တော့ကြောင်းလိုက်တဲ့အခါမှာလည်းတိုင်းသားတွေလိုလားတဲ့ဖက်ဒရယ်ပြင်ဆင်ရေးဥပမာအမှန်26ဒီတက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်ဝင်ကြီးချုပ်တွေကိုတက်ဆိုင်ရာလွှတ်တော်တွေကလွတ်လပ်စွာရွေးချယ်တင်မြှောက်ခွင့်ဆိုတဲ့ဟာမျိုးကိုတမင်ခြံထားခဲ့ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုဒီမိုကရေစီပုံမပြည်မြင်အောင်ဒီမိုကရေစီနဲ့ကိုက်ညီအောင်ဆိုတဲ့ဟာတွေကိုကြောင်းပေးပြီးတော့ပြင်ဆင်လာတာကိုကြည့်လို့ရှိရင်ဒါဟာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်ဖို့ဆိုတာတဲ့ဒီမိုကရေစီပြည်ရင်ဆိုတာကိုတကယ်သွားကျင်နေပါတယ်တကယ်ပြင်ကျင်ပါတယ်သို့တော်လည်းအဲဒီမထောက်ခံတဲ့နောက်မပြင်ကျင်တဲ့အင်အားစုတွေကြောင့်အဲဒီလိုဖြစ်ရတာပါဆိုတော့အဲရက်လက်မျိုးနဲ့2020ရွေးကောက်ပွဲအတွက်ပရိုပဂန်ဒါလုပ်တယ်အဲလို့ပဲကျွန်တော်တို့အဲ့လိုသုံးသပ်မှာပေါ့လေ
အဲ့တော့ကျွန်တော်တခွန်းပြန်ပြီးမေးပါရစေတချို့ကသူတို့ justify လုပ်မယ်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့လွတ်တော်မှတယောက်နေတဲ့စစ်တော်ကူးစလေတွေဘယ်သူကတိုင်းရင်းသားတွေကိုမှန်မှန်ကန်ကန်တ တရားဝင်ကိုစားပြုတယ်လဲဆိုတော့မိကွန်သူတို့မေးလိုက်ရင်ဘယ်လိုဖြေမလဲခင်ဗျာကျွန်တော်တို့သူတို့ကပြောမှာပါလှွတ်တော်ကပို့ပြီးတော့တရားဝင်ကိုစားပြုတယ်ဆိုတော့ဒီလူရင်းနဲ့ညှိပြီးပြင်တာကပို့ပြီးတော့တရားဥပဒေနဲ့ကန့်ညီတယ်လို့သူတို့ပြောလာခဲ့ရင်ကျွန်တော်ဘယ်လိုပြောမလဲခင်ဗျာ
အဓိကကတော့သူသိသိရေဆိုရလက်ထက်ကလေးကတိုင်းသာလက်နက်ကင်အဖွဲ့အစည်းတွေက2008ကိုလက်မခံမဲနဲ့ဆက်ပြီးတော့ NS ဆွဲကန်ပါခံနေကြတဲ့ဥစ္စာကိုညှိနှိုင်းဖို့အတွက်ညီညာရေးဆွေးနွေးပွဲခေါ်တာပေါ့အဲ့တော့ငင်းငယ်ဆွေးနွေးပွဲခေါ်ရင်းနဲ့မှနိုင်ငံရေးစကားဝိုင်းမှာပြောကြဆိုကြတဲ့အခါကျတော့အခု2008ဖွဲ့စည်းပုံကြီးကဖက်ဒရယ်ပုံစံမပေါ်ဘူးဒီမိုကရေစီဖက်ဒရယ်နိုင်ငံကိုတွားမယ်ဆိုရင်ဒီဖွဲ့စည်းပုံနဲ့မရဘူးဆိုတာသိတဲ့အတွက်ကြောင့်မလို့ဖွဲ့စည်းပုံအခြေခံဥပဒေကိုလက်နက်ကင်တိုင်းရင်းသားရောလက်နက်မကင်တဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေရောလိုလားတဲ့ဖက်ဒရယ်စနစ်ကိုတွားဖို့ဆိုတဲ့ရည်ရွယ်ချက်ပေါ့ဗျာအဲ့တော့အပြန်အလှန်အပေးအယူလုပ်ပြီးတော့ဒီဥစ္စာကိုဖြေရှင်းဖို့ဆိုတဲ့လမ်းကြောင်းပါအဲ့တော့သူလိုချင်တာကဘသူကကိုစားပြုနိုင်တယ်လေလို့ပြောရင်တော့တရားဝင်အားဖြင့်တော့လူလူမဲနဲ့လွတ်တော်တဲ့ရောက်လာတဲ့တခြားရာပြည်နယ်တွေကတိုင်းရင်းသားနိုင်ငံရေးပါတီတွေကတော့တရားဝင်ကိုစားပြုတာပေါ့သို့တော်ချက်တွေစနစ်လိုချင်တယ်ဆိုတဲ့ရည်ဝူရရည်ရချက်တွေမှာတော့တူညီတဲ့အတွက်ကြောင့်မလို့ဒါကနိုင်ငံရေးဆွေးနွေးပွဲတွေမှာအဲ့ဒီနိုင်ငံရေးပါတီကိုယ်စားလှယ်တွေလည်းပါဝင်ခွင့်ပြုထားတယ်ဆွေးနွေးခွင့်ပြုထားတယ်သို့တော်တကယ်အဆုံးဖြတ်ကတော့အကျင့်ငယ်ဆွေးနွေးညှိနှိုင်းရမယ့်ကိစ္စကတော့လက်နက်ကင်ပြိပကဖြစ်နေတဲ့တပ်မတော်နဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကြားမှာဘောတူရရအောင်လုပ်ရတဲ့အနေအထားဖြစ်တာပေါ့
ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမှာလည်းတိုင်းရင်းသားတွေအမှန်တကယ်လူလားနေတဲ့ပြည်နယ်တိုင်းအုပ်ချုပ်ရေးအကြီးအကဲတွေကိုဘဟုကခန့်တယ်ဆိုတဲ့ကိစ္စကိုသူတို့ပြင်ဖို့တောင်ပြောမထားတော့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားအရေးနဲ့ပတ်သက်လို့ပဲအခုခါမှာမြန်မာဒီမိုကရေစီအဖွဲ့ချုပ်ထောင်ဆောင်တောင်ဆန်းစုကြည်တိုင်းရင်းသားဒေသတချို့ကိုသွားပြတယ်ပြည်သူတွေနဲ့ထိတွေ့တယ်အဲ့မျိုးတွေလှုပ်လာပါတယ်ဒီကိစ္စတွေကိုဘယ်လိုသုံးသပ်နိုင်ပါလဲတကယ်အနှစ်သာရရှိတဲ့ခြေလှမ်းတွေလို့ယူဆနိုင်ပါလားပထမဆုံးတောင်ဆန်းစုကြည်ရဲ့စီရင်ခီးတွေကိုသုံးသပ်ပြအောင်ခင်ဗျာတိုင်းရင်းသားဒေသစီရင်ခီးတွေကိုဘယ်လောက်ထိ NLD တိုင်းရင်းသားတွေပေါင်းစည်းမိရမလဲဒီမှာ
တိုင်းရင်းသားဒေသတွေကိုအခုတောင်ဆန်းစုကြည်သွားပြီးတော့ဒီလူလူနဲ့တွေ့ဆုံတာဟောပြောဝဲတွေလောက်တာကိုကြည့်ရင်တိတ်မသေးကြတဲ့ပေါ့ဟိုဆွေးဖြစ်နေတဲ့ဟိုဘက်လိုလိုဒီဘက်လိုလိုအဲ့လိုရင်းရင်နေတဲ့နေရာတွေကိုသူအတိအကျသွားတာတွေ့ရတယ်။နောက်ပိုင်းမှာတော့မပြောတာဘူးပေါ့လေ။ဟိုဒီရခိုင်ပြည်နယ်တို့ရှမ်းပြည်နယ်တို့တော့ဒီပထမအဦးဆုံးဦးစားပေးအနေနဲ့မသွားဘူး။ဆိုတော့အဲဒီရှမ်းပြည်ဒေသတို့ချင်းတို့နောက်သခိုင်းတိုင်းတို့အဲ့တိုင်းသားဒီပါတွေက NLD ကိုလည်းထောက်ခံမှုများတယ်နော်။အဲ့ဒီဒေသတွေကမဲတွေကိုတော့အပိုင်ရဖို့အတွက်ဒီသွားတယ်လို့ထင်ပါတယ်။သို့တော်ဒီလိုသွားတဲ့အခါမှာတိုင်းရင်းသားတွေရဲ့အခွင့်အရေးပေါ့အထူးသဖြင့်တော့ဖက်ဒရယ်စနစ်ပြည်ထောင်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုဘယ်လိုပြောင်းမယ်အဲဒါမှမဟုတ်ရင်လည်း2020ရွေးကောက်ပွဲအလွန်မှာပြည်နယ်တွေကတိုင်းရင်းသားပါတီတွေကအင်းနဲ့အားနဲ့အနိုင်ရမယ်ဆိုရင်အဲ့ဒီဒေသမှာပြည်နယ်ဝန်ကြီးချုပ်ကိုအဲ့လိုတိုင်းသားပါတီကခေါင်းဆောင်တွေကိုသွတ်တော်တွေကခေါင်းဆောင်တွေကိုဝင်းကြီးချုပ်ရွေးမလားဆိုတဲ့ဂရိကဝတ်တွေပေါ့နော်အဲ့ဒါမျိုးတွေပေးရလဲမတွေ့ရပါဘူးဆိုတဲ့အခါကျတော့ဟိုချုပ်ပြီးတော့ပြောရလို့ရှိရင်တော့2020မဲရဖို့အတွက်သွားတဲ့သဘောလို့ပဲတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးရထွန်းပြောသလိုအခုခါမှာသူတို့ကတော့ swing state တွေပေါ့လေဘယ်ဘက်ပါမယ်ဆိုတာမပြတ်သားသေးတဲ့နေရာတွေကိုသွားတယ်ဆိုတာဟုတ်ပါပြီဒါပေမဲ့အဲ့လိုနေရာတွေမှာကတချို့ဒေသတွေကမကြရပြီနဲ့လို့ကိစ္စမျိုးမှာပြီးခဲ့တဲ့ရွေးကောက်ပွဲတုန်းက NLD အကောက်ခဲ့တယ်ထင်ပါတယ်ဒါပေမဲ့အခုကျတော့ NLD နဲ့ပတ်သက်ပြီးကြရပြီနဲ့မှလည်းပဲလူလူရဲ့ဆန့်ကျင်မှုတွေပါ냐တွေ့လာရတော့အဲ့ဒီဘက်မှာတော့အခြေအနေဘယ်လိုဖြစ်လာနိုင်မယ်လို့ခံမှန်းလို့ရပါလဲခင်ဗျာအ
ဲ့ဒီဒီတိုင်းသားဒေသတွေမှာအခုတတိတော့တိုင်းသားနိုင်ငံရေးပါတီတွေရဲ့လှုပ်ရှားမှုတွေတော့ဒီအဝင်ဒီမီဒီယာတွေမှာတက်လာတာမကြားမိဘူးပေါ့နော်သို့တော့ရွေးကောက်ပွဲနီးလာတဲ့အခါမှာအဲ့ဒီတက်ဆိုင်ရာပြည်နယ်တွေကတိုင်းရင်းသားနိုင်ငံရေးပါတီတွေအနေနဲ့ဒီ NLD အစိုးရလက်ထက်မှာကျွန်တော်တို့ဒီမိုဟိုပေါ့ဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားကျင်ပါတယ်လို့ပဇက်ကပြောပေမဲ့လက်တွေ့မှာအဲတဖြည်းဖြည်းဘလို့တွေဝေးသွားတယ်ဒီဘိုလ်ချုပ်ကံမှုတွေပိုများလာတယ်ဆိုတဲ့အားတွေကိုထောက်ပြနိုင်ရမယ်နောက်တိုင်းရင်းသားပါတီတွေအချင်းချင်းစည်းရုံးနိုင်မယ်ဆိုလို့ရှိရင်တော့သူတို့ကအရင်2015တည်းပို့ပြီးတော့အကောင်းလာမယ်ဆိုတာပြောနိုင်ပါလေရ
တိုင်းရင်းသားတွေရဲ့လိုလိုက်လျောနိုင်မဲ့အပြင်းစင်မှုတွေလှုပ်လာမယ်နောက်အဓိကကြတာကတော့စောစောကပြောတဲ့ပြည်နယ်နဲ့တိုင်းဒေသကြီးရဲ့ဦးကြီးချုပ်တွေကိုနိုင်ငံတော်သမ္မတမခံပဲနဲ့သူတို့ဒေသတွင်းမဲဆန္ဒ နေမှာမဲအများရတဲ့ခေါင်းဆောင်ကိုရွေးခွင့်ပေးမယ်ဝန်ကြီးချုပ်ဖြစ်လို့ဆိုတာမျိုးလုပ်ခဲ့တဲ့ဆိုရင်အဲ့ဒီလိုက်လျော့မှုအဲ့ဒီပြင်ဆင်မှုသည်တိုင်းသားလက်နက်ကိုင်အင်အားစုနဲ့ညှိနှိုင်းတဲ့နေရာမှာကောညီညာရေးအတွက်အထောက်အကူဖြစ်မယ်ထင်ပါလားကျွန်တော်တခုမေ့ချင်တဲ့နမူနာဥပမာဖြစ်အေးအေးကိစ္စအေးဟာအဓိကတောင်းဆိုနေရရခိုင်ပြည်နယ်မှာသူတို့တပ်ကိုတဆွဲခွင့်ပေးရမယ်လို့ပြောထားတယ်။ဒါပေမဲ့ခုနပြောသလိုပြည်နယ်ဝန်ကြီးချုပ်ကဘ ਹੁ ကမခံပဲနဲ့မင်းတို့ဒေသနိုင်တဲ့လူတွေမင်းတို့ခံကြလို့ပြောလိုက်ရင်အဲ့ဒီတဆွဲခွင့်ကိစ္စဟာနည်းနည်းမှိမ့်မှိန်သွားနိုင်လား။အချိန်ရော့ပြီးတော့ညီညာရေးရဖို့ပိုနှိစက်သွားမယ်လို့များပြောနိုင်မလားကျွန်တော်တို့
။အဲ့ဒီကိစ္စကတော့ဒီလိုမြင်ပါတယ်ဗျ။ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်26တဲ့အရာနိုင်ငံတော်သမ္မတကပြည်နယ်နဲ့အကိုင်းဒေသကြီးတွေမှာဝန်ကြီးချုပ်ခန့်တဲ့အခါမှာသမ္မတကိုလုတ်ပိုင်ခွင့်ပေးထားတဲ့သဘောတွေ့ရပါတယ်။ဒါကြောင့်မလို့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သေးဘူးဆိုရင်တောင်မှဒီအနိုင်ရတဲ့ပါတီကတိုင်းရင်းသားတွေအပေါ်မှာစေတနာလည်းရှိတယ်။နောက်တစ်ခုကဒီပေးရမယ့်တာဝန်ကိုလည်းသိတယ်။ဖက်ဒရယ်စနစ်ဆိုတာလည်းနားလည်တယ်ဆိုလို့ရှိရင်မဲအများဆုံးရတဲ့တိုင်းရင်းသားပါတီတစ်ခုကကိုယ်စလဲကိုဝင်ပြီးတော့ဖြစ်နေအနော်မနေလို့လို့ရပါတယ်ဒါကတော့သူ့ရဲ့ political will ပေါ့နိုင်ငံရေးအရာသူစိတ်ဆန္ဒရှိမှုကိုပေါ်ပြတာပဲဖြစ်မှာပေါ့တိုးတော်လည်းတိုင်းရင်းသားတွေဘက်ကကြည့်ရဲ့အခါကျတော့ဒီလိုသူများပေးမှเนาะဒီအနိုင်ရတဲ့ဒီလိုအနိုင်ရတဲ့ပါတီကြီးကပေးမှယူရတယ်ဆိုတဲ့ဟာမျိုးမဟုတ်ဖဲနဲ့တကယ်သူတို့ရဲ့ right เนาะသူတို့ရဲ့လူလူအများစုကရွေးချယ်လိုက်တဲ့ပါတီရဲ့ခေါင်းဆောင်ဒါမှမဟုတ်ရင်လည်းပါတီရဲ့ကိုယ်စားလှယ်ရောက်ရောက်ကကိုဒီနယ်ကိုကိုအောက်ချုပ်တာမျိုးကိုသူတို့လိုချင်တယ်အာမခံချက်ပိုရှိတယ်ပေါ့ဒါကြောင့်မို့ဖွဲ့စည်းပုံခြေကဥပဒေမှာပြင်ဆင်ချင်တာပါအာ
အဲ့လိုဖွဲ့စည်းပုံမှာမပြင်ဘဲနဲ့နိုင်ငံတော်သမားရဲ့ political will နဲ့ပဲမင်းတို့ဒီနယ်မှာနိုင်တဲ့လူကိုပဲဝင်ရောက်လုပ်ဖို့ nominate လုပ်ပေးတယ်ဆိုတာမျိုးနဲ့တော့တိုင်းသားငြိမ်းချမ်းရေးအတွက်ပို့ပြီးတော့အထောက်အကူမပြုထန်သေးဘူးဆိုတဲ့သဘောပေါ့
ဟုတ်ပါတယ်ခင်ဗျအဲ့လိုကတော့ဟိုတိုင်းရင်းသားတွေကသိပြီးတော့ဒီကျေနပ်ကြမှာတော့မဟုတ်ဘူးပေါ့နော်သို့တော့ဒီ NLD အစိုးရဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်လို့မရရင်တောင်မှတကယ်ကိုဖက်ဒရယ်စနစ်ကိုလိုချင်တဲ့ပါတီဖြစ်တယ်ဆိုတော့ဟာမျိုးတော့တိုင်းရင်းသားတွေခေါင်းထဲမှာတော့ဝင်သွားနိုင်တာပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ရောင်းမြန်နေလုပ်နေတဲ့အခါကျတော့ဟောအပြောတစ်မျိုးအလိုတစ်မျိုးလုပ်တလားဆိုပြီးတော့မယုံကြည်မှုကပိုလာနိုင်တာပေါ့အဲ့တော့ဒီငញ្ញာရေးဆွေမျိုးပွဲမှာဆိုလို့ရှိရင်လည်းဒီလက်နက်ကင်ဒီတိုင်းသားအဖွဲ့တွေအနေနဲ့အစိုးရပေါ်ယုံကြည်မှုကညော့တယ်ညော့သွားနိုင်တာပေါ့
ဥကျော်စံသားရဲ့မြန်မာရေးတုံ့သက်ချက်ကိုကြာတာပရင်းနေ့မနေ့ခင်မှာနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါစေရှင်
ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်တွင်မြို့နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့လှုပ်ရက်တခုလို့ကျွန်တော်တို့ VOA သောတာရှင်တွေအနေနဲ့ယူဆပါသလားအခုလို့အင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ရောယူဆကြပါသလဲဒီလိုဖြတ်တောက်တာကနေဘယ်သူတွေအကျိုးရှိပြီးဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါမလဲအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါကိုဆွေးနွေးကြတာကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-232-382-999လေးအီးမေးလ်လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်ခေါင်းဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုလူရုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရပါမယ်။ကလေးတွေ1 shot 1 shot ယောဂဖြစ်ရင်ရနှုံးတော်တော်များများကရိုတာဗိုင်းရပ်စ်ကြောင့်ဖြစ်တာပါ။အခုဆိုရင်ရိုတာဗိုင်းရပ်စ်ကိုပုံမှန်ကာကွယ်ဆေးထိုးအစီအစဉ်တွေမှာထည့်သွင်းထားပါပြီ။ဒါကြောင့်အခုဖေဖော်ဝါရီလကစပြီးတော့မိမိတို့ရဲ့ရင်သွေးငယ်တွေကိုရိုတာဗိုင်းရပ်စ်ကာကွယ်ဆေးထိုးပေးနိုင်ပြီဖြစ်တဲ့အကြောင်းဒေါက်တာတန့်စော်ကလူရုနဲ့ကျန်းမာရေးအစီအစဉ်မှာပြောပြထားပါရစေ။
မြန်မာနိုင်ငံမှာရှိတဲ့ကလေးတော်တော်များများဟာဝက်ပြက်ဝန်ချောယောဂါဖြစ်ပူးကြတာကိုတွေ့ရပါတယ်။အ
အများစုဟာတစ်နှစ်မှတစ်ချိန်ကနေနှစ်ချိန်အထိဝမ်းပြဝမ်းလျှောယောဂဖြစ်ကြပြီးတချို့ကလေးတွေမှာတော့တစ်နှစ်မှလေးချိန်ကားချိန်လောက်အထိဖြစ်လေရှိတယ်လို့ကလေးတခုဆရာဝန်ကြီးဗမောက်ခဒေါက်တာဦးစောဝင်းကပြောပါတယ်။ငါးနှစ်အောင်ကလေးတွေဆင်းရုံတဲရတဲ့အကြောင်းရင်းတွေကိုလေ့လာကြည့်မယ်ဆိုရင်ဝမ်းပြဝမ်းလျှောယောဂဟာဒုတိယမြောက်အများဆုံးဖြစ်နေပြီးဝမ်းပြဝမ်းလျှောယောဂဖြစ်တဲ့ကလေးငယ်တွေထဲကမှတစ်ဝက်လောက်ဟာရူတာဗိုင်းရပ်စ်လို့ခေါ်တဲ့ကူးစက်ယောဂပိုးကြောင့်ဖြစ်ရတာဖြစ်တယ်လို့ဒေါက်တာဦးစောဝင်းကပြောပါတယ်
။ကျွန်တော်အနေနဲ့ဆင်းရုံဆေးကန်းအနေနဲ့ကြည့်ရင်တော့ဒုတိယဆင်းရုံတက်တာအများဆုံးပထမတက်တာအများဆုံးကတက်ရှူလမ်းကြောင်းဆိုင်ရာယောဂတွေဒုတိယအများဆုံးကဒီဝင်ပြဝင်ရှော့ယောဂတွေအဲ့တော့ဒီဝင်ပြဝင်ရှော့ယောဂတွေမှာပိုးတွေမျိုးစုံရှိတယ်ဒါပေမဲ့အဲ့ဒီကတစ်ဝက်လောက်ကတော့ဒီရူတာဗိုင်းရပ်စ်ဆုံးဖြစ်တယ
်ခလင်းငယ်လေးတွေမှာဖြစ်တဲ့ဝင်ပြဝင်ရှော့ယောဂတွေရဲ့90ရာခိုင်နှုန်းဟာရူတာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်ခံစားကြရတာပါရူတာဗိုင်းရပ်စ်ကာဝယ်ဆေးကိုတနိုင်ငံလုံးတိုက်တာနဲ့ပုံမှန်ကာဝယ်ဆေးထိုးအစီအစဉ်မှာလာမယ့်ဖေဖော်ဝါရီလကနေစပြီးစတင်ထည့်သွင်းတိုက်ကြည့်သွားမှာဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါ်ထထားလင်းကပြောပါလဲ
ဒီပုံမှန်ကာကွယ်ဆေးထိုးအစီအစဉ်လဆင်ဆောင်ရွက်တဲ့အခါမှာလက်ရှိကာကွယ်ဆေး17မျိုးကိုအသက်ငွေစ2လ၄လ6လတနည်းခွဲကလေးတွေကိုထိုးပေးနေပါတယ်တိုက်ပေးနေပါတယ်အဲအခုပုံမှန်စထိုးမဲ့အစီအစဉ်မှာကျမတို့ဒီရူတာဗိုင်းရပ်စ်ကာကွယ်ဆေးတိုက်ဆေးတောက်ဆေးပေါ့နော်အဲ့ဒါကိုစပြီးတော့ထည့်ပါမယ်17မျိုးမြောက်ကာကွယ်ဆေးဖြစ်ပါတယ
်ကလေးငယ်လေးတွေမှာဖြစ်တဲ့ရူတာဗိုင်းရပ်စ်နဲ့ပတ်သက်ပြီးစေတုတေသနနဲ့ကလေးဆရာဝန်တွေပူးပေါင်းသုတေသနလုပ်ခဲ့တာဟာအချိန်တော်ကြာခဲ့ပြီလို့သိရပါတယ်ပုံမှန်ကာဝယ်ဆေးတို့အစီအစဉ်တွေမှာထည့်သွင်းလိုက်တဲ့12မျိုးမြောက်ကာဝယ်ဆေးဖြစ်တဲ့ရူတာဗိုင်းရပ်စ်ကာဝယ်ဆေးရဲ့လွှမ်းခြုံမှုဒါအကောင်းငယ်မယ်ဆိုရင်ကလေးငယ်လေးတွေမှာဖြစ်တဲ့ဝမ်းပြဝမ်းလျှောယောဂါဖြစ်မှုတွေကိုတစ်ဝက်လောက်အထိတက်တာသွားစီမှာဖြစ်တယ်လို့ဗမာခေါဒေါက်တာဦးစောဝင်းကပြောပါတယ
်ဝမ်းပြဝမ်းလျှောဖြစ်တာကယောဂါပုံမျိုးစုံကြောင့်ဖြစ်နိုင်တယ်ပေါ့အဲ့ဒီထဲမှာဒီရူတာဗိုင်းရပ်စ်ကဘယ်လောက်ဖြစ်တယ်လဲဆိုတော့သုတေသနဆရာတို့လုပ်နေတာကြားပါပြီဆေးသုတေသနဦးစီးဌာနနဲ့ကျွန်တော်တို့ဆရာဝန်တွေပေါ့နော်ကလေးဆရာဝန်တွေပူးပေါင်းပြီးတော့အမြဲတမ်းစောင့်ကြည့်တယ်ပေါ့ဒီဝင်းပဲဝင်းဖြောဖြစ်တဲ့လူတွေမှာရူတာဗိုင်းရပ်စ်ဖြစ်တာဘယ်လောက်လဲဆိုတော့ကြည့်လိုက်38ရာခိုင်နှုန်းကနေ54ရာခိုင်နှုန်းရှိတယ်။ဒီလိုအားဖြင့်တနည်းအားဖြင့်ကလေးနှစ်ယောက်မှတယောက်လောက်ကဒီဗိုင်းရပ်ကြောင့်ဖြစ်တယ်။အဲ့တော့ဒီဗိုင်းရပ်စ်ကဝယ်ဆေးကိုတိုက်လိုက်ရင်သူက40ရာခိုင်နှုန်း60ရာခိုင်နှုန်းဒီလောက်ထိထိရောက်မှုရှိတယ်ဆိုတော့နောက်ပိုင်းမှာဝင်းပြုံဒီဆေးသာကဝယ်ဆေးလွှမ်းခြုံမှုကောင်းခဲ့ရင်ဝင်ပြဝင်ရှော့ဖြစ်တဲ့ကလေးတွေရဲ့တဝက်လောက်ကတက်တာတော့မလို့ယူဆပါဘူ
းအခုလိုပုံမှန်ကာဝယ်ဆေးထိုးအစီအစဉ်မှာမထည့်တင်နိုင်ခင်တော့ကရူတာဗိုင်းရပ်စ်ကာဝယ်ဆေးကိုပုဂ္ဂလိကဆေးရုံဆေးခန်းတွေမှာစီကြည့်ကြည့်ပေးပြီးထိုးနှံပေးခဲ့ကြရတာပါဒီနေ့ကနေစပြီးပုံမှန်ကာဝယ်ဆေးထိုးအစီအစဉ်မှာထည့်တင်လိုက်ပြီဖြစ်တာကြောင့်ဒုတိယမြောက်ဆေးရုံအတက်အများဆုံးနဲ့တတိယမြောက်အသေးပြောက်အများဆုံးယောဂါဖြစ်တဲ့ကလေးဝင်ပြဝင်ရှော့ယောဂါဖြစ်ပွားမှုနှုန်းကိုထိထိရောက်ရောက်ရှင်းချနိုင်မှာဖြစ်တယ်လို့ပမောက်ခဒေါက်တာဦးစောဝင်းကပြောပါတယ်အဲ့
တော့ဒီရူတာဗိုင်းရပ်စ်တိုက်ဆေးကိုကျွန်တော်တို့ပြန်ပါဒီပုဂ္ဂလိကဆေးခန်းတွေမှာရနေတာကတော့ကျွန်တော်ထင်တယ်10နှစ်လောက်ရှိပါပြီ။ဆလာတော့ဟို3000လောက်တော့ကြာတယ်။အခုနောက်ပိုင်းမှာဆိုလို့ရှိရင်တော့တစ်ခါတိုက်ရင်3000လောက်ကြာ။အဲ့တော့တချို့ဆေးကနှစ်ခါတိုက်ရတချို့ဆေးက3ခါတိုက်တော့6000ကနေ3000ဒီကုန်ကြဆေးရှိပါ။အဲ့ဒီကုန်ကြဆေးရှိတဲ့ဆေးကိုကျွန်တော်တို့ကတပြည်လုံးမှရှိတဲ့ကလေးတွေကိုဒီ January 1ရက်နေ့ကစပြီးတော့ February 1ရက်ကစပြီးတော့တိုက်တော့မှာ။အဲ့တော့မြို့သားကာဝယ်ဆေးတို့စီမံချက်မှာပါတော့မှာ။ကျွန်တော်ထင်တယ်နောက်တစ်နှစ်ဆိုရင်ဒီဝင်ပြဝင်ရှော့ဖြစ်ပွားမှုက90ရာခိုင်လောက်ကျသွားမယ်
။ကာဝယ်ဆေးနဲ့ပတ်သက်ရင်ဘေးထွက်ဆိုးကျိုးတွေများရှိနိုင်မလားလို့မိဘတွေကအစိုးရပူပန်တက်ကြတာပါ။ရူတာဗိုင်းရပ်စ်ကာဝယ်ဆေးမှာရောဘယ်လိုဘေးထွက်ဆိုးကျိုးတွေရှိနိုင်ပါသလဲလို့မေးကြည့်တဲ့အခါပမောက်ကဒေါက်တာဦးစောဝင်းကအခုလိုပြောပါတယ်
။အဲ့ဒါလည်းဟိုအင်မတန်ဆိုးရတဲ့အချက်ပေါ့နော်။တကယ်တော့ကာဝယ်ဆေးတွေကကျွန်တော်တို့အနေနဲ့ဒီအရန်အကျိုးရှိတဲ့ဟာတွေဖြစ်ပါ့။ကာဝယ်ဆေးကို$1ဝတ်ထိုးရင် $27အကျိုးရှိတယ်။အဲ့တော့ကာဝယ်ဆေးကြောင့်ပဲနှစ်တိုင်းခုနလည်းပြောသွားတယ်ပါတော့ကလေးသူငယ်တွေရဲ့နှစ်တန်းအနေတော့ကမ္ဘာကလေးနှစ်တန်းအနေ3တန်းအထိအသက်ရှင်ခဲ့တယ်เนาะဒါတော့ကျွန်တော်တို့ရင်းနှီးတွေ့ခဲ့တဲ့ယောဂတွေပေါ့ပိုလီယိုတို့ပါဆိုလည်းပျောက်လူတွေပါဖြစ်နေပြီဝက်သက်ကြိုက်သူလည်းကျွန်တော်က2023လောက်မှာပျောက်အောင်စီမံထားတယ်တော့ကြောက်ကြီးယောဂဆိုလုံးဝပျောက်သွားပြီတော့ဒီကာကွယ်သေးတွေပေါ်ပေါက်လာတာလည်းနှစ်ပေါင်းများစွာရှိပြီပို့ပြီးတော့လည်းကောင်းတဲ့ကောင်းအောင်လည်းပြင်ဆင်လာတဲ့တကြောင်အနေအားမရှိတော့နေပါ
ကလေးငယ်လေးတွေမှာဝမ်းပြဝမ်းလျှောယောဂါဖြစ်ရခြင်းရဲ့ရာဂိုင်းနှုန်းတော်တော်များများဟာရူတာဗိုင်းရပ်စ်ကြောင့်ဖြစ်ရတာဖြစ်ပြီးရူတာဗိုင်းရပ်စ်ကာဝယ်ဆေးကိုပုံမှန်ကာဝယ်ဆေးတို့အစီအစဉ်တွေမှာထည့်သွင်းလိုက်ပြီဖြစ်တာကြောင့်ဖေဖော်ဝါရီလကနေစပြီးမိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုရူတာဗိုင်းရပ်စ်ကာဝယ်ဆေးတိုက်ကျွေးနိုင်နေပြီဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဒေါက်တာတန်ဆိုအစီအစဉ်ထုတ်လွှင့်ပေးနေတဲ့ပြည်သူ့ကျန်းမာရေးအစီအစဉ်ကိုခုလိုဗုဒ္ဓဦးနေ့ညပိုင်းမှာနားဆင်နိုင်သလိုမနေ့ကကြာတာပရိနေမနေ့ကမှလည်းနောက်တစ်ချိန်ပြန်လည်ထုတ်လွှင့်ပေးပါတယ်တနင်္ဂနွေနေ့ VOA ရဲ့ရုပ်သံအစီအစဉ်မှာလည်းကြည့်ရှုနိုင်ပါတယ်ရှင်အခုဆက်ပြီးနားဆင်ရမယ့်တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကပြောပြပေးမှာပါရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Australian Open Tennis ပြိုင်ပွဲမှာတော့ Novak Djokovic စံချိန်တင်ဘူဆွဲပြီးတော့မြို့သမီးဘက်မှာတော့ Champion အသစ်တစ်ယောက်ထွက်ပေါ်လာခဲ့ပါတယ် American က Super Bowl American အမျိုးသားဘောလုံးဖိုင်နယ်မှာတော့ Kansas နဲ့ San Francisco အသင်းတွေဘောလုံးခဲ့ကြပါတယ်ကနေဒါဘောလုံးသမားကတော့ပီလီတို့ Ronaldo တို့ Messi တို့ကိုကြော်ပြီးတော့နိုင်ငံကဘောလုံးပွဲတွေမှာဂိုးအများဆုံးသွင်းတဲ့သူဖြစ်နေစံချိန်တင်လိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
အစလင်းအိုပင်တင်းနစ်ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီချန်ပီယံတစ်ယောက်ပေါ်ထွက်လာသလိုစံချိန်တစ်ခုတည်းတင်နိုင်ခဲ့ပါတယ်မြို့သမီးတူချင်းဖိုင်နယ်ကိုတော့စနေနေ့ကကစားခဲ့ပြီးတော့စပိန်ကဂဗီညာမူဂူရူဇာနဲ့အမေရိကန်ကအသက်21နှစ်အရွယ်လူငယ်လက်သက်ဆိုဖီယာကန်နင်တို့ဘောလုခဲ့ကြပါတယ်ပထမပွဲမှာတော့မူဂူရူဇာက6-4နဲ့နိုင်ပြီးတော့ဒုတိယပွဲကိုကန်နင်က6-0နဲ့ပြန်နိုင်ပါတယ်ဒါကြောင့်တတိယပွဲဆက်ကစားကြတာမှာကန်နင်က6-0နဲ့နိုင်ပြီးတော့ Australian Open ကိုပထမဆုံးအကြိမ်ဖြစ်နဲ့ပူဆွဲသွားခဲ့ပါတယ်ဒါဟာကန်နင်အတွက်ပထမဆုံး Grand Slam ဆုလည်းဖြစ်ပါတယ်အခုလိုနိုင်ရသွားတဲ့အတွက်သူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာတယ်လို့ကန်နင်ကပွဲပြီးမှပြောပါတယ
် This is just such an honor I'm so proud of myself so proud of my dad my team everyone has been around me
ကျမတို့တော့ဒါဂုဏ်ယူစရာပါကျမကိုကျမလည်းဂုဏ်ယူမိပါတယ်ကျမအဖေနဲ့နောက်တစ်ဖွဲ့လုံးအတွက်လည်းဂုဏ်ယူပါတယ်ကျမတို့အားလုံးအရန်စူးစမ်းခဲ့ရပြီးတော့အတော်လေးကိုခက်ခဲခဲ့ပါတယ်ဒါပေမဲ့ကျမတို့အခုလိုမျိုးလိုချင်တဲ့အောင်မြင်မှုကိုရယူနိုင်ခဲ့ပါတယ်
ကနေနာ2008ခုနှစ်ကရုရှားနိုင်ငံသူမာရီယာရှာရာပူဗာနောက်ပိုင်းအော်စတြေးလျန်အိုပန်ကိုအနိုင်ရဘူးသူတွေထဲမှာအသက်အငယ်ဆုံးဖြစ်ပါတယ်။ကနေနာအော်စတြေးလျန်အိုပန်ကိုပိုဆွဲသွားတဲ့အတွက်စုချင်းငွေဖြစ်နေလဲအမေရိကန်ဒေါ်လာ2.9တန်းကျော်ရရှိသွားခဲ့ပါတယ်ခင်ဗျာ။အမျိုးသားတူချင်းဖိုင်နယ်ကိုတော့တင်းနေနေနေကကစားခဲ့ကြပြီးဒီနေ့ဖိုင်နယ်မှာဘိုလူခဲ့ကြတာကတော့မနစ်ကလက်ရှိချန်ပီယံနိုဗက်ဂျိုကိုဗစ်နဲ့အော်စတြီးယားကကမ္ဘာအဆင့်5ဒေါမနစ်တီးမ်တို့ဖြစ်ပါတယ်။ဂျိုကိုဗစ်ကအော်စတြေးလျန်အိုပန်ကို5ကြိမ်ဘူဆွဲထားပြီးတော့ team ကတော့သူ့ရဲ့ Grand Slam ဆုကိုပထမဆုံးအကြိမ်ရဖို့ချိုးပန်းနေတာပါပထမပွဲကိုဂျိုကိုဗစ်က6-4နဲ့နိုင်ပါတယ်ဒါပေမဲ့ team ကဒုတိယနဲ့တတိယပွဲတွေကို6-4 6-0နဲ့ပြန်နိုင်တာကြောင့်ဂျိုကိုဗစ်နောက်ကနေလိုက်ကစားခဲ့ရပါတယ်သတ္တပွဲမှာတော့ဂျိုကိုဗစ်က6-3နဲ့ပြန်နိုင်လိုက်တာကြောင့်နောက်ဆုံးပွဲကစားကြလာမှာဂျိုကိုဗစ်က6-4 နဲ့ဆက်နိုင်ပြီးတော့ Australian Open ကို8ကြိမ်မြောက်ဘူဆွဲပြီးတော့ Australian Open ကိုအများဆုံးအနိုင်ရတဲ့သူအဖြစ်နဲ့စံချိန်တင်လိုက်ပါတယ်
I do have professional goals. You know, Grand Slams are one of the main reasons
why. ကျွန်တော်မှာကစားသမားတယောက်အနေနဲ့ရည်မှန်းချက်ရှိပါတယ်။ Grand Slam ပြိုင်ပွဲတွေကြောင့်ပဲကျွန်တော်တစ်နှစ်လုံးဆက်ကစားနေရပါ။နောက်ရည်မှန်းချက်ကြီးတစ်ခုကတမိုင်းမှာ Grand Slam ဆုအများဆုံးရတဲ့သူလည်းဖြစ်ချင်တာပါ။အဲ့ဒါကိုရောက်နိုင်တဲ့အနေအထားလည်းရှိနေပါတယ်။ဒီနှစ်ပြိုင်ပွဲတွေကိုအခုလိုမျိုးစားလိုက်နိုင်တဲ့အတွက်ဝမ်းသာရပါတယ်။ဘာကြောင့်လဲဆိုတော့အခုလိုနိုင်လိုက်တဲ့အတွက်လည်းတနေ့လုံးနိုင်ရင်နဲ့စိတ်နိုင်ရမယ်ဆိုတဲ့ရည်မှန်းချက်တွေကိုဖြစ်သွားစေပါတယ် Grand Slam ဆုဖလားအများဆုံးရတဲ့သူတယောက်ဖြစ်လာဖို့အတွက်ဆိုရင်တော့အခုနှစ်နဲ့ရှင်းနှစ်အတွင်းမှာတက်နိုင်သလောက်အများဆုံးရအောင်ကစားရမှာဖြစ်ပြီးကစားသွားဖို့လည်းရည်မှန်းထားပါတယ
်ယိုကိုဗစ်ရှာဒီပွဲနိုင်လိုက်တဲ့အတွက် Grand Slam ဆုဖလားကို18ကြိမ်မြောက်ဘူဆွဲလိုက်တာလည်းဖြစ်ပါတယ်မြို့သားဘက်မှာတော့ Federer ကအချိန်20နဲ့ဘူဆွဲထားပြီးတော့ Nadal က19ကြိမ်နဲ့ဒုတိယ Djokovic က18ကြိမ်နဲ့တတိယအများဆုံးရထားပါတယ်ဂျိုကိုဗစ်ကတော့သူ့အနေနဲ့ Federer ရဲ့စံချိန်ကိုချိုးနိုင်ဖို့ရည်မှန်းထားပြီးတော့ချိုးနိုင်မလားမချိုးနိုင်ဘူးလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာ American မှာတော့ Super Bowl လို့ခေါ်တဲ့ American မြို့သားဘောလုံး Final ကိုတနင်္ဂနွေနေ့ကကစားခဲ့ကြပါတယ် Florida ပြည်နယ် Miami မြို့မှာအခုနှစ်ကစားတဲ့54ကြိမ်မြောက် Super Bowl Final မှာတော့Kansas City Chiefs အသင်းနဲ့ San Francisco 49ers အသင်းတို့ဘောလုခဲ့ကြတာပါ။ Kansas City အသင်းကတော့လွန်ခဲ့တဲ့နှစ်90ကတစ်ကြိမ်ဘူးဆွဲထားပြီးတော့ San Francisco အသင်းကတော့အရင်က5ကြိမ်ဘူးဆွဲထားပြီး6ကြိမ်မြောက်ဘူးဆွဲမယ်လို့လည်းရည်ပန်းစားနေတာပါ။ဒီပွဲမှာတော့ San Francisco ဘက်ကပွဲစကလေးကတိုက်စစ်ဆင်ကစားခဲ့ပေမဲ့ဒုတိယပိုင်း15မိနစ်ပြီးချိန်မှာတော့နှစ်သင်းလုံး10မှတ်စီနဲ့တည်ရဖြစ်နေခဲ့တာပါ။ဒါပေမဲ့တတိယပိုင်းမှာ San Francisco ဘက်က10မှတ်ထပ်ရသွားတာကြောင့် San Francisco နိုင်မယ်လို့ထင်နေချိန်မှာပဲ Kansas City Chiefs အသင်းကနောက်ဆုံး15မိနစ်မှာ21မှတ်ရပြီးတော့နောက်ဆုံးမှာ31မှတ်20နဲ့ Super Bowl Champion ဖြစ်သွားခဲ့ပါတယ်ခင်ဗျာ
ဘောလုံးပွဲမှာတော့နိုင်ငံတကာပွဲတွေမှာဂိုးအများဆုံးသွင်းတဲ့ဂိုးသွင်းစံချိန်ရှင်တစ်ယောက်ထွက်ပေါ်လာခဲ့ပါတယ်။သူကတော့ကနေဒါအမျိုးသမီးအသင်းကတိုက်စမူခရစ်စတင်းစင်ကလဲဖြစ်ပြီးသူဟာကနေဒါအတွက်185ဂိုးသွင်းပြီးတော့နိုင်ငံတကာပြိုင်ပွဲတွေမှာဂိုးအများဆုံးသွင်းတဲ့သူဖြစ်စံချိန်တင်လိုက်တာပါ။ခ Christine Sinclair ဟာ January 29 ရက်နေ့က St. Kitts နဲ့ Nevis အသင်းတွေနဲ့ကစားတဲ့2020 Olympic CONCACAF ဇုံခြေစစ်ပွဲမှာ၂ဂိုးသွင်းပြီးတော့စုစုပေါင်း185ဂိုးနဲ့ American Tide Simu Abby Wambach တွင်းတဲ့စံချိန်ကိုချိုးလိုက်တာဖြစ်ပါတယ် American Tide Simu Abby Wambach ကတော့184ဂိုးတွင်းထားတာပါအမျိုးသားတွေဘက်မှာတော့ Iran Tide Simu Ali Dai က109ဂိုးနဲ့ဂိုးအများဆုံးတွင်းထားတဲ့သူအဖြစ်စံချိန်တင်ထားပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့တပတ်အတွင်းအားကစားသတင်းလွှာကိုနားဆင်ကြရတာပါရှင် VOE ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင်။
ခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ10:00အထိရေဒီယိုစီစဉ်အစဆုံးကိုတန်လွှင့်ခြင်းပြပခြင်းည10:00ကနေ11:00အထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။မနေ့ဖန်ကြာသာပတင်းနေ့မနေ့ဖက်အစီအစဉ်တွေမှာလည်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်လူလူနဲ့ကျမ်းမာရေးဘလော့ဂါတွေပြောသမျှစတဲ့ပြန်လည်ထုတ်လွှင့်ချက်အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။ကျမတို့ရဲ့ VOE TV အစီအစဉ်တွေကိုလည်း Intercept 17နဲ့ Mia Set 3တို့ကနေနေ့တိုင်းည9:00နာရီမှအစီအစဉ်သစ်တွေထုတ်လွှင့်ပေးနေတာကိုလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။အခုပုထုနေ့ညဘက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်မရှင်။
အမေရိကန်နိုင်ငံဟာရိုးရိုးကြဆင်းနေပြီဆိုတဲ့အတွေ့အခံစားချက်ကိုသူ့ဆွေးရတန်း၃နှစ်အတွင်းပျောက်သွားအောင်လုပ်နိုင်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါ့အပြင်အမေရိကန်ရဲ့အနာဂတ်ပန်းတိုင်ကိုမေ့မှိန်တေးသိမ့်စေတာမျိုးကိုလည်းလက်မခံဘူးလို့ပြောပါတယ်။သူ့ရဲ့သမ္မတတန်းအတွင်း၃ချိန်မြောက်ဖြစ်အင်္ဂါနေ့ဝါရှင်တန် DC စံတော်ချိန်ညဘက်ကကွန်ကရစ်လွှတ်တော်မှာပြောတဲ့နိုင်ငံတော်ခြေပြမိန့်ခွန်းထဲမှာသမ္မတထရမ့်ကအဲ့လိုပြောသွားတာပါ။အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့နဲ့ညီညာရေးဆွေးနွေးပွဲတွေကိုထောက်ခံစကားပြောသွားတယ်လို့အမေရိကန်တပ်ဖွဲ့တွေကပြန်ခေါ်ဖို့အတွက်အမေရိကန်ရဲ့အရှိကြဆုံးစစ်ပွဲကိုအဆုံးသတ်ဖို့သူ့အစိုးရကလှုံ့ဆော်နေတယ်လို့လည်းပြောသွားပါဗျ။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်ခဲ့တယ်လို့ဆိုတဲ့လူသားမှုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝမှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာရာဇဝတရားခွင်ရုံး ICC ရှေ့နေချုပ်ရုံးကအဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေပါပြီ။မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာထောင်ပေါင်းများစွာဘာတွေကြုံတွေ့ဖြစ်ဖြစ်ခဲ့တယ်ဆိုတာအမှန်တိုင်းသိရဖို့ရည်ရွယ်ချက်နဲ့စုံစမ်းစစ်ဆေးရမှုတွေဟာဒုက္ခသည်စခန်းတွေကိုသွားပြီးအထောက်အထားတွေစုဆောင်မယ်လို့ICC ရှေ့နေချုပ်ရုံးပြောခွင့်ရသူကပြောပါတယ်။ ICC နိုင်ငံတော်တရားဥပဒေကမြန်မာနိုင်ငံအတွက်ချမှတ်ထားတဲ့ဂျာပြတ်စီမံတွေကိုလိုက်နာဖို့ EU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ ICC တရားဥပဒေကချမှတ်တဲ့အစီအမံတွေအတိုင်းမြန်မာကလိုက်နာဆောင်ရွက်ဖို့ EU ကတိုက်တွန်းတဲ့အကြောင်းဒီအစီအမံတွေဟာနိုင်ငံတကာဥပဒေအရမဖြစ်မနေလိုက်နာဖို့လိုတယ်ဆိုတာထပ်ပြီးပြောလိုတဲ့အကြောင်းလူခွင့်ရေးချုပ်ပေါက်ကိစ္စတွေကိုဥပဒေနဲ့ညီရေးယူနိုင်ဖို့လက်ခံထိုင်လောက်တဲ့ဆောင်မှုတွေလုပ်ဖို့လိုတဲ့အကြောင်း EU ကိုစားအက်စတိုးနီးယားတာဝန်ကြီးကကုလသမဂ္ဂလူ့ကျေးကောင်စီမှအင်္ဂါနေ့ပြောသွားပါတယ်။ယုံနေကမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ900နီးပါးရှိပြီဖြစ်ပြီးကူးစက်ခံထားသူပေါင်းက2400ကျော်ရှိသွားပါပြီ။တခြားနိုင်ငံတွေမှာတော့ဖိလစ်ပိုင်မှာတယောက်နဲ့ထိုင်ဝမ်ကျွန်းမှာတယောက်သေဆုံးထားပါပြီခင်ဗျာ။
ဖီယိုရဘိုရူးနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာဖြစ်ပါရဲ့ရှင်။အခုညအစီအစဉ်ထုတ်လုပ်ရေးမှုကမတ်မြသစဉ်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝင်ဒူရက်ဖြစ်ပါရဲ့။မနက်ဖြန်ကြာသပတေးနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ2440 51တို့ကနေပြီးတော့ဖန်ယူနာဆင်နိုင်ကြပါရဲ့။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.